Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာသွားရရှင်ပေါင်းရှင်လိုင်းချမ်းမြေနိုင်ကြပါစေဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေ2018ခုနှစ်စက်တင်ဘာလ29ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းနိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာအပြင် VOA ရဲ့ Internet Website ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါခင်ဗျာဒီကနေ့မနက်မှာအစီအစဉ်မှုဖြစ်ကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးပါမယ်
အင်္ဂလမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသွင်းတဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအမေရိကန်ယူကော့ပွဲတွေကိုဒီယူကော့ဝင်ဆွတ်ဖက်နေတယ်လို့သမ္မတ်ထရန့်ကဆွတ်ဆွတ်လိုက်ပါတယ်တခိုင်မြင်းနဲ့မြောက်ပိုင်းမှာဖြစ်ခဲ့တာတွေကိုလူမျိုးတုံးတုံးပြင်ရှင်းလင်းမှုဂျီနိုဆိုက်ဖြစ်သမတ်ခေါ်ဆိုဖို့အမေရိကန်လွှတ်တော်အမတ်တချို့ကအမေရိကန်ဆွေးနွေးကိုတောင်းဆိုလိုက်ပါတယ်လာရီဝဲပြည်ထောင်စုဝန်ကြီးချုပ်နဲ့အတိုက်ခံခေါင်းဆောင်တို့ကလည်းဇကိုင်းမြောက်ပိုင်းဖြစ်တဲ့တွေနဲ့ပတ်သက်လို့မြန်မာစစ်တပ်နဲ့ဆွေးနွေးပူးပန်ပြောဆိုပါတယ်ဒီသတင်းတွေပြင်တခြားထိတ်နိုင်ငံတကာထိတ်ကြမ်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာထိတ်တန်းရောက်သတင်းတွေကိုကြေညာပြီးသတင်းလာတွေကိုတင်ပြပေးတဲ့အခါမှာဆိုရင်တော့
Making a formal determination of genocide must be the next step for the US defining these atrocities for what
မြန်မာနိုင်ငံရခိုင်ပြည်နယ်ကအဖြစ်အပျက်တွေကိုလူမျိုးတုံးရှင်းလင်းတုတ်တင်မှုအဖြစ်သတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ထိတ်တန်းလွှတ်တော်အမတ်တချို့ကတောင်းဆိုလိုက်တဲ့အကြောင်းအပြည့်အစုံကိုမကြခင်နားဆင်ကြဖို့ရှိပါတယ်။အဲဒီနောက်မှာတော့ရိုဟင်ဂျာတွေနေရပြန်ရေးနှောင့်နှေးနိုင်အောင်မြန်မာအစိုးရကနေလုပ်နေကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ဆွဆွဲပြောဆိုမှုထိုင်းနိုင်ငံမဲဆောက်မြို့အခြေစိုက်မေရော်စေကန်တီထောင်စုဒေါက်တာစင်တီယာမောင်ကိုအမေရိကန်တက္ကသိုလ်တစ်ခုကနေစုချင်းမြင့်လိုက်တဲ့အကြောင်းအပြင်ထိုင်းနိုင်ငံမှာမြန်မာပြည်ပြက်ကဝင်လာတဲ့မွေးရီဆေးဝါးတွေထပ်မံဖမ်းဆီးမိခဲ့တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။နောက်ပိုင်းမှာပတ်စင်ကားတွေဖြစ်တဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးကြပါမယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုမှာကျင်းပဖို့ရှိတဲ့ယူကော့ပွဲတွေကိုတရုတ်ကဝင်ပြီးတော့ဆက်ဖက်နှောက်ယှက်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကဆွဆွဲပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီလက်ချဥက္ကဋ္ဌဖြစ်အမေရိကန်ပြည်ထောင်စုကစပြီးတာဝန်ယူခဲ့ဗိုလ်ဒူးနေစီဝေးတွင်သမ္မတထရမ့်ကဒါမဲ့လူဝင်မာလာမှာကျင်းပမယ်2018ယူကော့ပွဲတွေမှာကျွန်တော်အစိုးရကိုစန့်ကျင်ပြီးဆက်ဖက်နှောက်ယှက်ဖို့တရုတ်ကကြိုးစားနေတယ်ဆိုတာအစင်မကောင်းစရာတွေ့ရပါတယ်လို့ပြောပါတယ်။ကျွန်တော်ဒါမှမဟုတ်ကျွန်တော်တို့အနိုင်ရတာကိုသူတို့မလိုချင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ဟာကုံသွေးရေးပိုင်းမှာတရုတ်ကိုပထမဆုံးရင်ဆိုင်လို့ဆောင်တဲ့သမ္မတဖြစ်လို့ပါပဲ။ကုန်သွယ်ရေးမှာကျွန်တော်တို့အနိုင်ရနေပါတယ်အဆင့်တိုင်းမှာကျွန်တော်တို့အနိုင်ရနေပါတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်သမ္မတထရမ့်အဲ့လိုပြောပြီးသိမ့်မကြခင်ပါပဲအဲ့ဒီပြောဆိုချက်တွေကိုတရုတ်နိုင်ငံသားရေးဝန်ကြီးကပယ်ချပါတယ်တရုတ်နိုင်ငံဟာတခြားနိုင်ငံတွေရဲ့အရေးကိစ္စရပ်တွေမှာဝင်ရောက်ဆက်ဖက်ခြင်းမလုပ်ဘူးဆိုတဲ့မူတိုင်းလိုက်နာလှုပ်ဆောင်နေပြီးတရုတ်နိုင်ငံပေါ်မှန်ကန်မှုမရှိတဲ့ဆွဆွဲချက်တွေကိုလက်မခံဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ရီကသတင်းထုတ်တွေကိုပြောပါတယ်
အမေရိကန်သမ္မတဒေါနယ်ထရမ့်မှာဗိုလ်တပ်ဖူးနေကကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာလက်နက်မပြန့်ပွားအောင်ထိန်းချုပ်ရင်းနဲ့ပတ်သက်ပြီးအဓိကထားပြောဆိုခဲ့ရမှာအီရန်ကိုပဲဝေဖန်ပြီးပြောဆိုခဲ့ပါတယ်။အီရန်အတန်းဖက်ဝါဒကိုထောက်ပံ့ပေးနေတဲ့ကမ္ဘာဥဆောင်နိုင်ငံဖြစ်ကြောင်းပြောခဲ့တယ်လို့ JCPOA လို့ခေါ်တဲ့2015အီရန်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့နောက်ပိုင်းမှာအီရန်ရဲ့ရန်လုံမှုတွေဟာတိုးပြီးလာနေတယ်လို့ပြောပါတယ်။ထရမ့်အစိုးရအဖွဲ့ကတော့ဒီနှစ်အစောပိုင်းမှာပဲဒီအီရန်နဲ့ချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ JCPOA သဘောတူစာချုပ်ကိုသူ့ရန်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကချုပ်ဆိုခဲ့တာဖြစ်ပြီးဒါဟာအီရန်အတွက်အကျိုးရှိစေမယ့်တစ်ဖက်သက်ဆိုးရတဲ့စာချုပ်ဖြစ်ကြောင်းသမ္မတထရမ့်ကထပ်တလဲလဲပြောဆိုနေတာပါ။အီရန်ကငွေလိုနေတာဖြစ်ပြီးခုဘက်ကဒါကိုပေးခဲ့ကြောင်းနဲ့ဒီလိုရာဇဝင်ရှိတဲ့အီရန်အာဏာရှင်ကိုနျူကလ িয়ার လက်နဲ့ပိုင်ဆိုင်ခွင့်ဘယ်တော့မှမပေးရဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပြင်အမေရိကန်ဘက်ကအီရန်ပေါ်မှာကူးတဲ့ပိုးပြီးတင်းကျပ်တဲ့အရေးယူတန်းခတ်မှုတွေဆက်ပြီးချမှတ်မှာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်။သမ္မတထရမ့်နောက်မှာမင်ကွန်းပြောကြားခဲ့တဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့အီရန်ပြဿနာအတွက်ရေရှည်မဟာဗျူဟာချပြီးလှုံ့ဆော်မှုလိုကြောင်းနဲ့ဒီအတွက်အရေးယူတန်းခတ်မှုတွေခြောက်ယုံဖိနှိပ်ထိန်းချုပ်ရုံလောက်နဲ့လုပ်လို့မရဘူးလို့ပြောပါတယ်။ဒါပြင်အီရန်ကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကနေကာကွယ်နိုင်မှုနိုင်ငံအားလုံးကဒီအတိုင်းပဲခံယူတယ်လို့လည်းပြောပါတယ်။ဒီစီဝေးကိုအီရန်ကမတက်ရောက်ပေမဲ့လုံခြုံရေးကောင်စီစီဝေးပြီးသတင်းစာရှင်းလင်းပွဲမှာအီရန်သမ္မတဟက်ဆန်ရိုဟာနီကလုံခြုံရေးကောင်စီကတခြားအဖွဲ့ဝင်နိုင်ငံတွေလက်ခံထားတဲ့ဒီသဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တဲ့အမေရိကန်တနိုင်ငံနဲ့အထူးကြံဖြစ်နေတာပြနေတယ်လို့ပြောကြားခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကြောင်းနှစ်နိုင်ငံကုံသွေးရေးသဘောတူညီချက်တစ်ခုရဖို့အတွက်ဆက်ဆက်ဆွေးနွေးကြမယ်လို့နှစ်နိုင်ငံစလုံးကဗိုလ်ဒူးနေမှာကြေညာပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာမှာစီးပွားရေးအရအင်အားအကြီးဆုံးနိုင်ငံဖြစ်ပြီးဂျပန်ကတော့တတိယအင်အားအကြီးဆုံးနိုင်ငံပါ။ဒါအပြင်ဂျပန်ဆိုရဲ့မူဝါဒမှာတိတာထင်ရှားတဲ့ပြောင်းလဲမှုတစ်ခုဖြစ်မြင်ကြပါတယ်။နိုင်ငံစုံပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရဲ့ဝန်ထမ်းတဲ့နိုင်ငံများအကြားကုံသွေးရေးဆိုင်ရာသဘောတူညီချက် TPP ကိုဂျပန်နိုင်ငံကအခိုင်အမာထောက်ခံထားပြီးအမေရိကန်ကတော့မစ္စတာထရမ့်သမ္မတဖြစ်ပြီးသိမကြခင်မှာပဲ TPP ကနေနှုတ်ထွက်ထားတာပါ။နယူးယောက်ကုလသမဂ္ဂရုံးချိုမှာကျင်းပနေတဲ့ထွေထွေညီလာခံပြင်ပမှာ ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်သမ္မတထရမ့်ကဒီသဘောတူညီချက်ကိုကျင်းညာတာပါဂျပန်နိုင်ငံဟာအရင်တုန်းကဒီလိုဆွေးနွေးပြောဆိုမှုမျိုးလုပ်ချင်တဲ့ဆန္ဒမရှိခဲ့ပေမဲ့အခုတော့ဆွေးနွေးတော့မှာဖြစ်ပြီးသဘောတူညီချက်တစ်ခုရမယ်ဆိုရင်အဲ့ဒါဟာတိတ်ကိုစိတ်ဝင်စားဖို့ကောင်းတဲ့သဘောတူညီချက်ဖြစ်လိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ်
နိုင်ငံတော်တရားရုံးချုပ်ကသူကြီးယာရုတအမျိုးစင်းတင်သွင်းခံရတဲ့ Brett Kavanaugh ကလိင်မှုဆိုင်အကြမ်းဖက်မှုကိုခံရတယ်လို့ဆွဆဲထားတာကိုကြားလာစစ်ဆေးဖို့လုပ်နေတဲ့တချိန်ထဲမှာပဲတတိယမြောက်ဆွဆဲမှုတစ်ခုပေါ်လာတာကြောင့်စုံစမ်းမှုတွေလုပ်နေပါတယ်လို့ American ထက်လို့တော်တရားရေးကော်မတီကပို့တဖူးနေမှာပြောပါတယ်1980အစောပိုင်းနှစ်တွေတုန်းကအင်တိန်မှာကျင်းပတဲ့မူရစီဝါသုံးဆွဲတဲ့ပါတီပွဲတစ်ခုမှာ Kavanaugh ပါဝင်လူတစုကသူ့နဲ့တခြားမင်းကြီးတွေကိုအုပ်စုဖွဲ့မရင်းကျင်တာခံရတယ်လို့ Julie Stunick ကကျန်းကျင်ပြောဆိုခဲ့တယ်လို့ဆိုပါတယ်ဒီဆွဆွဲချက်ကိုကာဗန်နော့ကပြင်းပြင်းထန်ထန်ညှင်းဆိုပြီးမဖြစ်နိုင်တာတွေပြောနေတယ်လို့ဆိုပါတယ်အခုနောက်ဆုံးဆွဆွဲချက်ကိုသမ္မတထရမ့်ပေါ်မှာ2016ရွေးကောက်ပွဲမှာနာမည်ပြတ်မခံခြင်းလို့နှုတ်ပိတ်ခပေးတယ်လို့ဆွဆွဲခဲ့တယ်လိန်ဖြော်ပြေးဆန်လန်သေဆောင်စတော်မီဒန်နီယယ်စ်ရဲ့ရှေ့နေမိုက်ကယ်အဗန်နတ်တီကအထက်လွှတ်တော်တရားရေးကော်မတီကိုတင်သွင်းခဲ့တာဖြစ်ပါတယ်
UAE ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကနေဂျာတာပရိမနက်ဖက်တရုံးတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဂျပန်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေကကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ဆိုးရွားရက်စက်တဲ့လူရည်တွေပေါ်အမေရိကန်အောက်လူတော်နိုင်ငံသားရေးအကော်မတီဝင်လွှတ်တော်အမတ်အများပြားကဗိုလ်ဒူးနေမှာအပြင်းထန်ရှုတ်ချဖြစ်တယ်ပြောဆိုကြပါတယ်။အဲဒီဆိုးသွမ်းရက်စက်တဲ့လူရည်တွေကို Genocide လူမျိုးတွန်းသုတ်တင်ရှင်းလင်းမှုအဖြစ်သတ်မှတ်ခေါ်ဆိုဖို့ Genocide Against the Burmese Rohingya ဆိုတဲ့ခေါင်းစဉ်နဲ့အောက်လူတော်နိုင်ငံသားရေးအကော်မတီမှာလုပ်တဲ့ကြားနာပွဲတွင်ကော်မတီဝင်ဝါရင်လွှတ်တော်အမတ်တွေကအမေရိကန်အစိုးရကိုတောင်းဆိုသွားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်တဲ့စီရင်စာတစ်ခုကိုအမေရိကန်နိုင်ငံသားဌာနကထုတ်ပြန်ပြီး2ရက်ကြာမှဒီကြားနာပွဲကိုလုပ်တာပါ။နိုင်ငံသားဌာနရဲ့စီရင်စာထဲမှာ Genocide ဒါမှမဟုတ် Crimes Against Humanity လို့တိတိကျကျသတ်မှတ်ခေါ်ဆိုထားတာမပါတဲ့ပေါ်အောက်လူတော်အမတ်တွေကမကြေမနက်ဖြစ်ဝေဖန်ပြောဆိုကြပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကို Genocide လို့ရက်တွေအဖြစ်အမေရိကန်အစိုးရကတရားဝင်သတ်မှတ်မယ်ဆိုရင်အဲဒီလိုရမျိုးတွေကျူးလွန်တယ်လို့ဆွဆွဲခံရတဲ့မြန်မာတာဝန်ရှိသူတွေပေါ်ပိုပြီးပြင်းထန်တဲ့အရေးယူမှုတွေကိုအမေရိကန်အစိုးရအနေနဲ့ချက်မှတ်နိုင်မှာဖြစ်ပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
။မြန်မာရေးနဲ့ပတ်သက်ပြီးဗိုလ်တပ်ခုနေမှာဗြိတိန်နိုင်ငံကဝန်ကြီးချုပ်ထရီဆာမေကရောအတိုက်ခံလေးဘာပါတီခေါင်းဆောင်ကပါဝေဖန်ပြောဆိုခဲ့ကြပါတယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့83ချိန်မြောက်ထရီညီလာခံကြီးမှာကမ္ဘာခေါင်းဆောင်တွေကိုဗိုလ်တပ်ခုနေကဗြိတိန်ဝန်ကြီးချုပ်ထရီဆာမေကမိန့်ခွန်းပြောကြရမှာမြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့ဆိုးရွားတဲ့လုပ်ရက်တွေအတွက်မြန်မာအာဏာပိုင်တွေဘက်ကလည်းတာဝန်ခံတာဝန်ယူမှုရှိလာအောင်လှုပ်ဆောင်ပေးဖို့အတွက်ပန်ကြားခဲ့ပါတယ်
။ In Burma following the damning report of the United Nations fact-finding mission we should sow the same confidence to hold accountable those
မြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆန်အချက်လက်ရှာဖွေရေးဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအပေါ်မှာထပ်တူယုံကြည်မှုထားတယ်ဆိုတာကိုကျွန်မတို့ပြသတင်ပါတယ်။2017ခုနှစ်ကစပြီးရှမ်းနယ်ကချင်တွင်ပြင်ရိုဟင်ဂျာတွေပေါ်မှာပါမြန်မာစစ်တပ်ကဆိုးရွားတဲ့ရက်စက်မှုတွေထပ်တလဲလဲလှုပ်ဆောင်နေတာအတွက်တာဝန်ခံတာဝန်ယူမှုတွေရှိလာစေဖို့လှုပ်အောင်မှာပါသူပြောတော်တာပါ။ British အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကလည်းနိုင်ငံခြားမူဝါဒရေးရန်နဲ့ပတ်သက်ပြီးသူ့ပါတီကိုထောက်ခံသူတွေကိုမိန့်ခွန်းပြောကြရမှာမြန်မာရေးနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တာဖြစ်ပြီးမြန်မာတိုင်းပြည်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုဝေဖန်ခဲ့တာပါမြန်မာနိုင်ငံဒီမိုကရေစီရဲ့ကျိုးပန်းစဉ်ကစစ်တပ်ကအကျဉ်းချတာခံရတဲ့ထောင်ဆန်းစုကြည်ဟာဒီကနေ့မှအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်တွန်းခိုလုံနေတဲ့ဒရွန်ဂျာတပ်သားနိဗာပေါ်မှာဆိုးဝါးရက်ဆက်မှုတွေကျူးလွန်တဲ့စစ်တပ်နဲ့အတူရပ်တည်နေတဲ့အတွက်သူ့ကိုအကျဉ်းထောင်ကနေလွတ်မြောက်အောင်ကျိုးပန်းပေးခဲ့သူအများပြားရဲ့မျှော်လင့်ချက်တွေကိုသစ္စာဖောက်နေတယ်လို့ဝေဖန်လိုက်တာပါဒါအပြင်ဒီဒုက္ခတွေကိုလုံခြုံစစ်ချစွာနေရပြန်နိုင်ရင်းနဲ့သူတို့ဘဝရှင်သန်နိုင်ရေးအတွက်လှုပ်ပေးဖို့ပါဗြိတိန်တိုက်ခံ Labour Party ခေါင်းဆောင်ကတောင်းဆိုခဲ့ပါတယ်
။နိုင်ငံတော်နိုင်ငံပုဂ္ဂိုလ်တောင်းဆန်းစုကြည်ကိုကနေဒါလွှတ်တော်ကဂုဏ်သောနိုင်ငံသားအဖြစ်အသိမှတ်ပြုထားတာပြင်ယုံသိရေးစပြီးဆွေးနွေးနိုင်မယ်လားလို့ကနေဒါဝန်ကြီးချုပ် Justin Trudeau ကပြောလိုက်ပါတယ်။တောင်းဆန်းစုကြည်ကိုကနေဒါဂုဏ်သောနိုင်ငံသားအဖြစ်အသိမှတ်ပြုထားတာပြင်ယုံသိဖို့ကနေဒါဆွေးနွေးပေါ်ဖိအားပေးနေကြတာပါ။နယူးယောက်မြို့မှာကုလသမဂ္ဂထူးထူးညီလာခံတက်နေတဲ့ဝန်ကြီးချုပ် Trudeau ကိုဒီကိစ္စနဲ့ပတ်သက်ပြီးဗိုလ်ဒူးနေမှာတရင်နောက်တွေကမေးတဲ့အခါ Mr. Trudeau ကဒါဟာလွှတ်တော်ကတရားပေါက်ပြန်ပြီးသုံးသက်စဉ်းစားနိုင်တဲ့မေးခွန်းတွေကတခုဖြစ်ပါတယ်။ဂုံနူးဆောင်နိုင်ငံသားအဖြစ်လွှတ်တော်ကသူ့ကိုချီးမြှင့်ထားတာပါ။ဒါဟာကျွန်တော်တို့တရားပေါက်ပြောဆိုဆွေးနွေးနိုင်တဲ့ကိစ္စဖြစ်ပါတယ်လို့ပြန်ဖြေသွားပါတယ်။ဒ တောင်ဆန်းစုကြည်ကိုဂုံဥဆောင်နိုင်ငံသားဖြစ်ဂုံပြုချင်းမြေ2009ခုနှစ်ကအဲ့ဒီအချိန်ကနေတော့ဝန်ကြီးချုပ်စတီဖန်ဟာပါကတင်သွင်းအဆိုပြုခဲ့ပေါ်ကနေဒါဟော်လိုဒေါ်ကတင်ပြနေကြတဲ့ဆုံးဖြတ်အတည်ပြုပေးထားတာပါဒါကိုပြန်ရုံသိမယ်ဆိုရင်လည်းအလားတူနီလန်တန်ပြန်ပြီးရုပ်သိမ်းရမှာဖြစ်ပါတယ
်ငင်းမီပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တူပင်လေပင်နဲ့ဒီသတင်းပတ်ထဲမှာပဲဘုံကျဲစီရင်တွေနဲ့ဖြတ်ပြီးတော့ပြန်တန်းခဲ့တယ်လို့အမေရိကန်အရာရှိတွေကဗိုလ်တပူးနယ်မှာထုတ်ဖော်ပြောဆိုလိုက်ပါတယ်ဒါဟာတင်းမာနေတဲ့အမေရိကန်တရုတ်ဆက်ဆံရေးကိုပိုးပြီးတော့ဆိုးလာစေနိုင်ပါတယ်အခုလိုဒီ data drain ပြန်တန်းတာဟာဒီလအတွင်းမှာပဲအ ਨੇ ဆုံးဒုတိယအကြိမ်မြောက်တော့ဖြစ်နိုင်ပါတယ်$20 ဘီလီယံနဲ့ချီတဲ့ကုန်သင်းမော်တွေဖြတ်တန်းနေတဲ့ကုန်သွယ်ရေးလမ်းကြောင်းနဲ့သဘာဝတင်ရန်စားတတ်တန်ဖိုးဘီလီယံနဲ့ချီပြီးရှိနေနိုင်တဲ့တောင်တရုတ်ပင်လယ်ပြင်တွေကနေရာအတော်များများကိုပိုင်ဆိုင်ကြောင်းတရုတ်ကနေကြေညာထားတာဖြစ်ပါတယ်တရုတ်ကနေပိုင်ဆိုင်တယ်လို့ကြေညာထားတဲ့အဲ့ဒီ data ဟာထိုင်ဝမ်ဗီယက်နမ်မလေးရှားဘရူနိုင်းဖိလစ်နက်ဖိလစ်ပိုင်နိုင်ငံတွေရဲ့ကမ်းရိုးတန်းတွေပါဝင်ပြီးတော့နေနေပိုင်ဆိုင်မှုအငင်းပွားနေကြတာဖြစ်ပါတယ
်တင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးတက်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတင်းလာတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့မနေ့ကအမေရိကန်အောက်လွတ်တော်မှာကျင်းပခဲ့တဲ့ဂျာနာပွဲအကြောင်းကိုဥစွာတင်ပြပေးလိုပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအဖြစ်အပျက်တွေကိုလူမျိုးတွေတုံ့တင်ရှင်းလင်းမှုဂျနိုဆိုက်အဖြစ်ပြက်ပြက်သားသားခေါ်ဆိုသတ်မှတ်ဖို့အမေရိကန်အောက်လွတ်တော်ထိတ်တန့်လွတ်တော်အမတ်တချို့ကအမေရိကန်အစိုးရကိုတောင်းဆိုလိုက်ကြပါတယ်စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ကအောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာကျင်းပတဲ့ဂျာနာပွဲအတွင်းဝါရင်ကော်မတီဝင်လွတ်တော်အမတ်တွေကအဲ့ဒီလိုတောင်းဆိုသွားကြကြတာပါကိုကျော်ကျော်သိန်းကအပြည့်စုံကိုပြောပြပေးပါမယ်ခင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်တဲ့အစီအစဉ်တစ်စောင်းကိုအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ပြီးနှစ်ရက်အကြာမှာပဲရိုဟင်ဂျာတွေအပေါ်လူမျိုးတုံးထုတ်တင်ရှင်းလင်းမှု Genocide Against the Burmese Rohingya ဆိုတဲ့ခေါင်းစဉ်နဲ့ဂျာနာပွဲတစ်ရက်ကိုအောက်လွတ်တော်နိုင်ငံရဲ့ကော်မတီမှကျင်းပတာပါဖြစ်ပျက်ခဲ့တဲ့ဂျင်းတွေအပေါ်ပြစ်တင်ရှုတ်ချတာနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုလူသားစာနာမှုအကူအညီတွေပေးတဲ့အပေါ်ကော်မတီဥက္ကဋ္ဌကအမေရိကန်အစိုးရကိုချီးကျူးပြောဆိုပေမဲ့ဒီထက်ပိုလှုပ်ဆောင်ဖို့တိုက်တွန်းတဲ့အပြင်ကျူးလွန်ခဲ့တာတွေဟာလူမျိုးတုံးသက်ပြတ်မှုဖြစ်တယ်ဆိုတာရှင်းပါတယ်လို့ပြောပြီးအမေရိကန်အစိုးရအနေနဲ့အဲ့ဒီအတိုင်းသတ်မှတ်ခေါ်ဆိုဖို့တောင်းဆိုပါတယ
် Making a formal determination of genocide must be the next step for the US. Defining these atrocities
လူမျိုးတုံးသက်ပြတ်မှုဖြစ်တယ်ဝင်သတ်မှတ်ရေးဟာအမေရိကန်အစိုးရအတွက်နောက်လိုရမယ့်အဆင့်ဖြစ်ရပါလိမ့်မယ်ဒီဆိုတဲ့ရဆက်မှုတွေကိုတကယ်ဖြစ်ထားတဲ့အတိုင်းသတ်မှတ်ရဟာအဲ့ဒီလူရက်တွေရဆိုင်တော့အောင်လှုပ်ဖို့အတွက်နိုင်ငံတကာလူထုသတိပြုမိအောင်နဲ့ထောက်ခံမှုရအောင်လုပ်တဲ့နေရာမှာစိတ်ကိုအရေးကြီးပါတယ
်ဖြစ်တဲ့ခဲ့တာတွေကိုလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတုံးထုတ်တင်ရှင်းလင်းမှုရည်ရွယ်ချက်နဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုအနေနဲ့သတ်မှတ်ခေါ်ဆိုဖို့အောက်လူတော်နိုင်ငံသားရေးကော်မတီကဝါရင်ကော်မတီဝင်ဒီမိုကရက်လွှတ်တော်အမတ်အဲလီယော့အန်ဂယ်ကလည်းတောင်းဆိုပါတယ်
We should use our global stature to call this crime what it is, clearly a crime against humanity and likely also genocide.
ပမာသောအနေနဲ့ဒီကိစ္စကို MCC ကိုလွှတ်ပြောင်းကင်တွယ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှာအမေရိကန်ပြည်ထောင်စုအနေနဲ့လုံဆော်လှုပ်ဆောင်တင်ပါတယ်။အဲ့လိုလုပ်မဲ့အစားသမ္မတကတကဘာလုံးရှိမှာ MCC ကိုတိုက်ခိုက်ပြောဆိုပါတယ်။ဒီရာဇဝတ်မှုကိုလူသားစုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုလည်းဖြစ်နိုင်တယ်ဆိုတော့တကယ်ဖြစ်ထားတဲ့အတိုင်းနာမည်တက်ခေါ်ဆိုဖို့ကျွန်တော်တို့ရဲ့ကဘာလုံးဆိုင်ရာအနေအထားကိုအသုံးချတင်ပါတယ်။အဲ့ဒီနောက်အခုနောက်ဆုံးပန်ကြားထားတဲ့လူသားချင်းစာနာမှုအကူအညီရန်ပုံငွေအပြည့်အဝရရှိရေးနိုင်ငံတကာရဲ့ခိုင်မာတဲ့ဂတိကဝတ်ရအောင်လုပ်ရပါမယ်
။စက်တင်ဘာ24ရက်တနင်္လာနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ရခိုင်ပြည်နယ်အဖြစ်အပျက်ဆိုင်ရာအစီရင်ခံစာထဲမှာလူသားစုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှု Crimes Against Humanity ဒါမှမဟုတ်လူမျိုးတုံးထုတ်တင်ရှင်းလင်းမှု Genocide အဖြစ်ပြက်ပြက်သားသားဖော်ပြပြောဆိုထားတာမှပါတဲ့ပေါ်လွတ်တော်အမတ်တွေကအပြင်းအထန်တုံ့ပြန်ကြတာပါ။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေဟာလူမျိုးတုံးသက်ပြတ်မှုမြောက်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ခေါ်ဆိုမယ်ဆိုရင်မြန်မာနိုင်ငံပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေကိုချမှတ်ရေးဒါမှမဟုတ်ပြင်းထန်တဲ့အရေးယူမှုတွေကိုလုံဆောင်ရေးမှာခိုင်လုံတဲ့အချက်တခုအဖြစ်အသုံးပြုနိုင်ချေရှိနေတာပါ။ဒီအတွက်ကြောင့်လဲအမေရိကန်အစိုးရအဖွဲ့တွေမှာအဲ့ဒီအခေါ်အဝေါ်နဲ့ပတ်သက်လို့အပြင်းအထန်သဘောထားကွဲလွဲလာနေဖြစ်ပြီးအစီအစဉ်ကစားကိုထုတ်ပြန်မှုတလကြာနှောင့်နှေးခဲ့ရတာလို့အမေရိကန်တာဝန်ရှိသူတွေကိုကိုကပီးရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းရီပပ်ဘလီကန်လွှတ်တော်အမတ်အက်ဒ်ရိုက်စ်လို့လွှတ်တော်အမတ်တွေရဲ့ဖိအားကအစိုးရဘော်တက်ရောက်မှုရှိနိုင်စေပါ။ဗိုလ်ဒူးနေဂျာနာဝင်မှာတက်ရောက်ပြောဆိုသူတွေတဲ့ VOA ရဲ့ Plugged In အစီအစဉ်ကိုပင်တိုင်တင်ဆက်နေသူ Greta Van Susteren လည်းပါဝင်ပြီးရခိုင်ပြည်နယ်ကဖြစ်ပျက်တွေအကြောင်းသတင်းရေးသားတင်ပြရတဲ့သတင်းတော့တွေဘယ်လောက်ဖိအားနဲ့အခက်အခဲကြုံရလဲဆိုတာပြောသွားပါတယ်။
As journalists, VOA is already acting by covering the crisis from the start for its international audiences, including those in Myanmar.
VOA တရင်းတော်တွေဟာဒီအကြက်တဲစဖြစ်တဲ့အချိန်ကလေးကမြန်မာနိုင်ငံတွင်းပါဝင်နိုင်ငံတကာကပရိသတ်တွေအတွက်သတင်းရေးသားတင်ပြနေပါတယ်။ဒီလိုလှုပ်ဆောင်ရမှာမြန်မာနိုင်ငံက VOA သတင်းတောက်တွေအတွက်တိတ်ကိုအန်ဒီရဲ့ကြီးတယ်ဆိုတာ writer သတင်းတောက်တွေဖြစ်တဲ့ဝါလုံးနဲ့ကျော်စိုးတို့ထောင်ချခံရတာကိုကြည့်ရင်သိနိုင်ပါတယ်။ Rohingya ဆိုတဲ့အသုံးနှုန်းကိုမသုံးဆွဲဖို့ကျမတို့သတင်းတောက်တွေကိုဖိအားပေးတာခံရပါတယ်။
အလုပ်ရနိုင်ငံကြ ాయి ကော်မတီတာနာဘွေရဲ့ခေါင်းစဉ်မှာကိုပဲရိုဟင်ဂျာလို့သုံးဆွဲဖော်ပြထားပေမဲ့ဒီအသုံးနှုန်းကိုမြန်မာဆွေရကအတိမတ်မပြုသလိုမြန်မာလူလူကြားမှာလည်းဒီအသုံးနှုန်းအပေါ်အခြေတင်အငင်းပွားနေစေပါဂျာနာဘွေအတွင်းတင်ပြထွက်ဆိုသွားသူနောက်တူကတော့နိုင်ငံတကာပြည်ပခါလီလာရေးအဖွဲ့ ICG ကအမေရိကန်အစီအစဉ်ဒါရိုက်တာစတီဖန်ပွန်ပါဖြစ်ပါတယ်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လုံဆောင်နိုင်တဲ့မဟာဗျူဟာကိုကြည့်မယ်ဆိုရင်နေပါပြီးပြည်စုံမှုလည်းမရှိသလိုအကန့်အသတ်နဲ့ဖြစ်နေတယ်ဆိုပေမဲ့လည်းရှိတဲ့နီလန်အားလုံးကိုလှုပ်သွားရမယ်လို့မစ္စတာပွန်ပါကပြောပါတယ
် But in order to make progress it will be important to use them all and energetically These tools include
တော်တော်ရဖို့ဆိုရင်အဲ့ဒီနီလန်အားလုံးကိုကြည့်ဝမ်းတုံ့ပြန်ရပါလိမ့်မယ်ဒီနီလန်နေထဲမှာမက်ဂနစ်စကီဥပဒေအပါအဝင်တခြားနီလန်တွေတုံ့ပြန်ပြစ်မှတ်ထားအရေးယူတာပါဝင်ပါတယ်ဒီနီလာဟာတမဟုတ်ချင်းဖြည့်ရှင်းနိုင်မယ်နီလာမဟုတ်ပေမဲ့လည်းစိုးရတဲ့လောက်ရကျွလွန်ပွဲရှိတဲ့နောက်ထပ်လူတွေကိုတားဆီးနိုင်ခြင်းရှိပါတယ်။လုံနိုင်တဲ့နီလာနေတဲ့နိုင်ငံတကာတရားရေးစနစ်အရအရေးယူတာကိုထောက်ခံတာလည်းပါဝင်ပါတယ်။ဒီလှုပ်ဆောင်မှုတွေကနေရလဒ်တွေထွက်လာဖို့အချိန်ကြာနိုင်ပါတယ်။ဒါပေမဲ့ဒီစိုးသွမ်းတဲ့ရက်ဆက်မှုတွေကိုခံစားရသူတွေအတွက်သိတာထင်ရှားတဲ့တရားမျှတမှုကိုရဖို့အတွက်ဒီနီလာနေပဲရှိပါတယ်။
အလုပ်တော်နိုင်ငံရေးရကော်မတီဝင်တခြားလွှတ်တော်အမတ်အများပြားကလည်း1900နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပြန်လွတ်လာအောင်အမေရိကန်အစိုးရအနေနဲ့ဖိအားပေးလှုံ့ဆော်ဖို့ကြားနာပွဲတွင်တောင်းဆိုသွားကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာပါခင်ဗျာတစ်ဆက်ထမှာပဲရခိုင်ပြည်နယ်မြောက်ပိုင်းနဲ့သက်ဆိုင်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုတင်ပြပေးပါဦးမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့မြန်မာနိုင်ငံကတိုင်းနဲ့ချီတဲ့ရဟင်းကြတွေကိုပြန်လည်လက်ခံမဲ့လုပ်ငန်းစဉ်တွေကိုမြန်မာအစိုးရဘက်ကနှောက်နှေးအောင်လုပ်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကဆွဆွဲပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့ဝန်ကြီးချုပ်ခါစီနာကတွေ့ဆုံမေးမြန်းကတစ်ခုအတွင်းမှာအင်္ဂါနေ့ကအဲ့ဒီလိုပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့ရိုက်တာသတင်းကိုအခြေခံပြီးနားလောင်ကတင်ပြပေးထားပါတယ်။
ကြည်ခရက်နဲ့ဩဂုတ်လကရခိုင်ပြည်နယ်တွင်မြန်မာအစိုးရရဲ့အကြမ်းဖက်တဲ့နယ်မြေရှင်းလင်းမှုတွေကနေထွက်ပြေးပြီးတော့ဘင်္ဂလားဒေ့ရှ်ဘက်သွားရောက်ခလုံးခဲ့ကြတဲ့တိတ်နဲ့ချီရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံဖို့ကိစ္စမှာမြန်မာအစိုးရဘက်ကအကြောင်းပြချက်အမျိုးမျိုးပေးနေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကဆွဆွဲလိုက်တာပါလူရည်ထူထပ်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘလို့အခြေအနေမျိုးနဲ့မှဒီဒုက္ခတွေကိုအမြဲဆက်ပြီးလက်ခံမထားနိုင်ဘူးလို့လည်းဝန်ကြီးချုပ်ဟာစီနာကရိုက်ဒက်စ်သတင်းဌာနနဲ့အင်္ဂါနေ့ကလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောဆိုသွားပါတယ
် In Bangladesh I have all the 160 million people in my
country မှာလူရည်တန်ပေါင်း160ကျော်ရှိနေကြတာပါ2000ကီလိုမီတာ 34,000 သာကျယ်ဝန်းရှိတဲ့တိုင်းပြည်ထဲမှာလူရည်ကတန်ပေါင်း160ရှိနေနေတာပါသူတို့ရဲ့ဝမ်းစာရေးကျန်းမာရေးပညာရေးနဲ့နေရေးထိုင်ရေးကိစ္စအဝအဝအားလုံးကိုကျမတို့တာဝန်ယူထားရတာပါအလုပ်ကံတွေလည်းဖန်တီးပေးရပါတယ်နောက်ထပ်ဝင်တော့ဝင်ပို့တွေကိုကျမတို့တိုင်းပြည်ကမယူနိုင်တော့ပါဘူး
လာမယ့်ဒီဇင်ဘာလအတွင်းဘင်္ဂလားဒေ့ရှ်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိနေတာမလို့ဝန်ကြီးချုပ်ဟာစီနာအနေနဲ့ဒုက္ခသည်အရေးကြောင့်အိနီချင်းမြန်မာနိုင်ငံနဲ့ပဋိပက္ခမဖြစ်ချင်ဘူးလို့ပြောပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့အဆိုအရအဖွဲ့နဲ့လောက်ခံရတာတိတ်ပြီးတော့စိတ်မရှည်နိုင်တော့သလိုပဲဒီကိစ္စမှာမြန်မာစစ်တပ်ကအဓိကအာဏာရှိသူဖြစ်တယ်လို့လည်းမစ္စဟာစီနာကပြောပါတယ်။အရင်တုန်းကတော့ရိုဟင်ဂျာဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးနှစ်ဖက်သဘောတူထားတဲ့အတိုင်းအကောင့်ထဲပေါ်လာအောင်မြန်မာနိုင်ငံကိုနိုင်ငံတကာကဝိုင်းပြီးတော့ဖိအားပေးကြဖို့ဝန်ကြီးချုပ်ဟာစီနာကတိုက်တွန်းခဲ့ပူပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်တွားရောက်ခလုံးနေတဲ့ရွန်ဂျာဒုက္ခသည်တွေကိုနှစ်လအတွင်းပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားသဘောတူညီမှုတွေရခဲ့ပေမဲ့လည်းအခုထိတော့လုပ်ငန်းမစနိုင်သေးပါဘူးဒီအချိန်မှာပဲမြန်မာနိုင်ငံတွင်းကရွန်ဂျာတွေဟာနေဆက်ကိုဖျက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားကဒုက္ခသည်စခန်းတွေဆီဆက်ပြီးတော့ရောက်လာနေပါတယ်အဲ့ဒီသဘောတူညီမှုနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုဝန်ကြီးချုပ်ဟာစီနာကအခုလိုမြင်ပါတယ
် Everything is said but they are not taking them
မြန်မာဆွေရပါတာဘာမှဆိုသဘောတူပါတယ်ဒါနဲ့အကောင့်ထဲတော့မဖော်ပါဘူးအဲ့ဒါကပြဿနာပါဒုက္ခတွေပြီးလက်ခံရေးအားလုံးအဆင်သင့်ဖြစ်နေပြီဆိုပေမဲ့မြန်မာဆွေရဘက်ကအမြဲလိုအကြောင်းပြချက်အစ်စ်တွေကတော့ရှိနေတာပါ
ဒုက္ခသည်တွေပြန်လည်လက်ခံဖို့လက်ခံရေးစခန်းတွေကိုလည်းဖွင့်လှစ်ပြီးပြန်လာကြတဲ့ဒုက္ခသည်တွေလောလောဆယ်နေနေအောင်နှိမ့်တွေလည်းဆောက်လုပ်ထားပြီလို့မြန်မာအစိုးရကပြောဆိုထားတာပါဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်ဆရာဆရာတွေပေးပို့ခြင်းမရှိဘူးလို့မြန်မာဘက်ကပြစ်တင်ပြောဆိုပါတယ် Bangladesh ဘက်ကလည်းမြန်မာနိုင်ငံတွင်မှလုံခြုံမှုမရှိသေးတဲ့အတွက်ဒုက္ခသည်တွေပြန်သွားဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောတယ်လို့ပြန်ပြီးတော့ခြေပါပါတယ်။ဒုက္ခသည်တွေနေရာပြန်ရေးနှောင့်နှေးနေချိန်မှာပဲ Bangladesh ဘက်ကလူသူအများအပေါင်းနဲ့ဘတ်ရှန်ချာကျွန်းပေါ်မှာဒုက္ခသည်တွေကိုနေရာချပြဖို့ပြင်ဆင်နေပါတယ်။ဒီကျုံးမှာရေလွှမ်းမိုးနိုင်တဲ့အန္တရာယ်ရှိတယ်ဆိုပြီးလူအခွင့်ရေးတက်ကြွအလုပ်ရှာသူတွေကပြောပါတယ်။ Caucus Bazaar မှာရေကြီးရေလျှံမှုတွေဖြစ်နိုင်ပေမဲ့တင်းနေမိုးရသည်မှာတော့မိုးတိမ်မများခဲ့ပါဘူး။ Rohingya ဒုက္ခသည်တွေမှာမြန်မာမှတ်ပုံတင်နေမရှိပေမဲ့သူတို့ကိုယ်သူတို့ရခိုင်ပြည်နယ်ဒေသခံတွေအဖြစ်ယူဆထားတာပါ။ဒါပေမဲ့ဗုဒ္ဓဘာသာအများစုဖြစ်တဲ့မြန်မာနိုင်ငံသားအတော်များများကအဲ့ဒီလိုအသိမမပြုပါဘူး။2019ခုနှစ်ဩဂုတ်လကအစိုးရလုံခြုံရေးစခန်းတွေကို ARSA Rohingya လက်နက်ကိုင်တွေဝင်တိုက်လို့မြန်မာအစိုးရကနယ်မြေရှင်လင်းရေးလှုပ်ဆောင်မှုအတွင်းတည်ဆုံရတဲ့ Rohingya ပေါင်းထောင်နဲ့ချီရှိတယ်လို့လူအခွင့်ရေးတက်ကြွလှုပ်ရှားသူတွေကခံမှန်းကြပါတယ်။တခါ Rohingya တွေပေါ်မြန်မာလုံခြုံရေးတပ်တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေအုပ်စုလိုက်မတိန်ကျင်တာတွေလူအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေနဲ့ပတ်သက်လို့တည်တည်အထောက်အထားအချက်အလက်တွေကိုအမေရိကန်အစိုးရကစုံစမ်းပြစ်ဆုထားတဲ့အချင်းခံစားကိုဒီသတင်းမှထဲမှာပဲထုတ်ပြန်လိုက်ပါတယ်။ဒီလိုအလားတူတွေ့ရှိမှုမျိုးကိုမြန်မာအစိုးရကညှင်းဆို့ထားသလိုပဲရွင်ကြားဆိုတဲ့အတုံးလုံးကိုလည်းလက်မခံပါဘူး။အဲ့ဒီတွေ့ရှိချက်တွေဟာတစ်ဖက်သက်ဖြစ်ပြီးနိုင်ငံတကာကဆွဆွဲနေတဲ့အတိုင်းအတာနဲ့လူ့အခွင့်အရေးချိုးဖောက်ထားတာမရှိဘူးလို့လည်းမြန်မာအစိုးရဘက်ကအစဉ်တစိုက်ပြောဆိုလာတာဖြစ်ပါရဲ့ရှင်
။နားလောင်တင်ပြပေးကြတော့ခင်ဗျာအခုဆက်ပြီးတော့မြန်မာနိုင်ငံကဆရာဝန်တူကိုအမေရိကန်တက္ကသိုလ်ကဆုချီးမြှင့်တဲ့အကြောင်းလေးပြောပြပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမေရော်စီကန်ဖွင့်ပြီးလူထုကျမ်းမာရေးမြင့်တင်ရေးလုပ်ငန်းတွေကိုထိရောက်စွာဆောင်ရွက်ပေးနေတဲ့အတွက်အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဆီယက်တမြို့အခြေစိုက်ဝါရှင်တန်တက္ကသိုလ်ကနေအခုနှစ်အတွက်ရူပရိုက်စေဆုကိုစီကန်စတင်တည်ထောင်သူဒေါက်တာဆင်တီးယားမောင်ကိုချီးမြှင့်လိုက်ပါတယ်။အပြည့်စုံကိုဆက်ပြီးတင်ပြပေးပါမယ်။ရူပရိုက်လို့ခေါ်တဲ့ဒီဆုကိုတော့ဒေးဗစ်နဲ့ဘာဘရာရူစ်တို့ဇနီးမောင်နှံကိုအဆွဲပြုပြီးဝါရှင်တန်တက္ကသိုလ်က2013ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။2014ခုနှစ်ကစလို့လူထုကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေလှုပ်ဆောင်တဲ့နေရာမှာမှန်ကန်တဲ့သတင်းအချက်အလက်တွေပေါ်အခြေခံပြီးရဲဝံထိရောက်စွာလှုပ်ဆောင်နိုင်တဲ့သူတွေကိုရွေးချယ်ပြီးနှစ်စဉ်ချင်းမြင့်လာခဲ့တာပါ။ဒီစုရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့2018ခုနှစ်အတွက်စုချင်းမြင့်ခံရတဲ့ဒေါက်တာဆင်တီးယားမောင်ကအခုလိုရှင်းပြပါတယ်
။စုရဲ့အဓိကရည်ရွယ်ချက်ကတော့ဒီကျန်းမာရေးဆိုင်ရာသတင်းအချက်အလက်တွေကိုအခြေခံဒီလူ့ကျန်းမာရေးနဲ့တည်ရေးလုပ်ငန်းတွေဆောင်ရွက်တဲ့အချိန်မှာဒီစီတီရောက်ဆောင်ရွက်နိုင်မှုအတွက်ဖြစ်စေနော်တော့ဒီတက်မိုင်ဆိုင်ရာလုပ်ငန်းတွေရဲ့အရေးအသေးပေါ့နော်တက်မိုင်စနစ်တွေလုပ်ငန်းစနစ်ရဲ့အရေးအသေးတွေနဲ့တည်ရေးဆက်ဖြစ်စေဒီအတုံးပြမှုပေါ်မှာအခြေခံပြီးတော့ဒီပေးတဲ့စုဖြစ်ပါတယ်
ဒေါက်တာဆင်တီးယားမောင်ဟာထိုင်းနိုင်ငံအတွင်းမှာရောက်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေ၊နေဆက်ဒေသမှာနေထိုင်ကြတဲ့တိုင်းရင်းသားလူမျိုးစုတွေအပြင်မြန်မာနိုင်ငံအနေနဲ့အတိအထိကရောက်လာကြတဲ့လူနာတွေကိုမဲဆောက်မြို့မှာမဲတော်ဆေးကန်းဖွင့်ပြီးကျန်းမာရေးဆောင်ရွက်မှုပေးလာခဲ့တာအခုဆိုရင်ဆယ်စုနှစ်နဲ့ချီကြာမြင့်လာခဲ့ပါပြီ။ဒီစုဟာသူတယောက်တည်းအတွက်မဟုတ်ဘဲမဲတော်ဆေးကန်းမှာစေတနာဝန်ထမ်းကူညီဆောင်ရွက်ပေးသူတွေ၊နိုင်ငံတကာကနေလာရောက်ကူညီသူတွေအားလုံးအတွက်ပေးတဲ့စုဖြစ်တယ်လို့လည်းဒေါက်တာဆင်တီးယားမောင်ကပြောပါတယ်။
ကျမရေးဆိုင်ရာလုပ်ငန်းတွေပေါ်ဆောင်တဲ့အခါမှာဒီသတင်းအချက်လက်တွေပံကံမှုနဲ့ဒီချစ်ချစ်ရောက်အသုံးချနိုင်ဖို့ရဲ့နောက်တော့အထူးသဖြင့်တော့ကျမရေးဆိုင်ရာလုပ်ငန်းတွေမှာဒီအရေးသွေးနှစ်တင်ရေးဆိုင်ရာပေါ့နော်ကျမရေးဆိုင်ရာလုပ်ငန်းအရေးသွေးနှစ်တင်လို့သူတို့စီကိုထိရောက်တဲ့ကျမရေးပေါ်ဆောင်မှုတွေပေးနိုင်လို့အတွက်ကိုပေးဆောင်တာဖြစ်တဲ့အတွက်ကြောင့်ကျမတို့နဲ့အတူပေါ့နော်ဒီကျမရေးဝန်ထမ်းတွေအားလုံးရောနောက်နိုင်ငံတကာအနေပြီးတော့ကျမတို့ကျွန်ဒီပြည်နယ်ပိုင်းဆိုင်ရာမှာလာပြီးတော့ပတ်မှုကူညီတဲ့အဖွဲ့အစည်းတွေအတွက်ရောနောက်ကျွန်တော်တို့ရဲ့လုပ်ဖို့ကံပေးအဖွဲ့အစည်းတွေအလုံးအတွက်ပေါ့နော်အကူအညီပေါ်မြောက်ဆရာလည်းဖြစ်ပါတယ်အထူးသဖြင့်တော့ဒီကျွန်တော်တို့ဂျမိုင်းစနစ်တစ်ခုကိုတည်ထောင်ဖို့ပေါ်မှာတရှိမဖြစ်လိုအပ်တဲ့ဂျမိုင်းစနစ်ချက်လက်စနစ်တစ်ခုကိုနော်ဒါတိတိရောက်ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့လည်းပုံမှန်ပြီးတော့ပတ်မှုကူညီနိုင်တဲ့အစီအစဉ်ဖြစ်ပါတယ
်လက်ရှိဆောင်ရွက်နေတဲ့ဂျမိုင်းကုသမှုအစီအစဉ်တွေပုံမှန်တိုးတက်ကောင်းမွန်အောင်မြန်မာအစိုးရအပါအဝင်မြန်မာနိုင်ငံအတွင်းက NGO အဖွဲ့အစည်းတွေကျန်းမာရေးဆောင်ရွက်မှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အကြောင်းလဲဒေါက်တာဆင်တီးယားမောင်ကဆက်ရှင်းပြပါတယ
်။ကျမတို့ဒီတိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေနဲ့အခြားသောလူထုအခြေပြုအဖွဲ့အစည်းတွေနဲ့ကျမတို့စုဖွဲ့ပြီးတော့ဒီကျန်းမာရေးစနစ်တစ်ခုပေါ့နော်။ဒီပို့ပြီးတော့တိုင်းရင်းသားဒေသတွေမှာကျန်းမာရေးစနစ်ကိုပို့ပြီးတော့အကောင်အောင်ဆောင်ရွက်တဲ့အချိန်မှာဒီအစိုးရကျန်းမာရေးစနစ်နဲ့ဒီတိုင်းရင်းသားတွေရဲ့ကျန်းမာရေးစနစ်မှာအတူတူကြွေးကြဆန္ဒမှုတွေရှိနေတယ်မလို့ဒီတန်းတူလေးများပေါ့နော်ကျမရေးပေါ်ဆောင်မှုတွေရနိုင်လို့အရေးသေးကောင်းတဲ့ကျမရေးပေါ်ဆောင်မှုတွေရနိုင်လို့အတွက်ကိုကျမတို့ဒီဆက်ဆက်ညှိနှိုင်းဆောင်ရွက်နေတာတွေလည်းရှိပါတယ
်ဒီမိုကရေစီပြည်ပြောင်းလဲရေးလမ်းကြောင်းပေါ်မှာတွားနေတဲ့မြန်မာနိုင်ငံဟာအဖက်ဖက်ကယိုယွင်းပြည့်စည်နေတာကြောင့်ကဏ္ဍစုံကိုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့လိုအပ်နေတာပါ ကျမ၏ကဏ္ဍနဲ့ပတ်သက်လို့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်မယ်ဆိုရင်တော့ဗဟိုချုပ်ကံမှုရှော့ချရေးဟာအရေးကြီးကြောင်းဒေါက်တာစင်တီယာမောင်ကပြောပါတယ်
ထီရောက်မှုရှိတဲ့ကျမ၏စနစ်တစ်ခုဖြစ်လာဖို့ဆိုတာကတော့ဒေသခံကျမ၏အဖွဲ့အစည်းတွေနဲ့ကျမ၏ဝန်တန်းတွေကိုဒီတရားဝင်အသိအပြုတဲ့နော်ဒီလုပ်ငန်းစဉ်တွေလည်းအများကြီးလိုအပ်နေတယ်လို့တစ်ချိန်တည်းမှာပဲလိုအပ်နေတဲ့ဒီဝေအားလူအားပေါ့နော်ဒီကိစ္စတွေပေါ်မှာနောက်ပို့ပြီးတော့ကိုမွေးနေနေနဲ့ဒီပို့ချောက်ကမှုရှော့ချပြီးတော့ဆောင်ရွက်တဲ့လုပ်ငန်းတွေကတော့အရေးကြီးပါတယ်
Bruce Price သူချင်းမြင့်ပွဲကိုတော့စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညနေပိုင်းက Washington DC မြို့တော်မှာကျင်းပခဲ့ပြီးဒေါက်တာစင်တီယာမောင်အနေနဲ့စုကြေးငွေအဖြစ်အမေရိကန်ဒေါ်လာ300,000လက်ခံရရှိမှာဖြစ်ပါတယ်။ဒါဟာဒေါက်တာစင်တီယာမောင်အနေနဲ့နိုင်ငံတကာကချင်းမြင့်နဲ့စုတွေတဲက17ခုမြောက်အဖြစ်လက်ခံရရှိတာလည်းဖြစ်ပါတယ်ခင်ဗျာ
။ဘာသာရှင်များရှင်ဒီမနက်ကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ထိတွန်းအားတွေဖြစ်လာနိုင်ပါလဲ။တကယ်လဲသိမျက်ရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0123329999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တင်ကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒါကြောင့်ခုနားဆင်နေကြတာကတော့ဒီမြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေဖြစ်ပါလေခင်ဗျာခုဆက်ပြီးတော့ထိုင်းနိုင်ငံအတွင်းမှာမွေးစေဝါဖမ်းမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ဝါတောင်ပိုင်းခေါင်းဆောင်တူပိုင်ဆိုင်နဲ့စိတ်ကြွဆေးပြဆန္ဒတန်းနဲ့အိုက်စ်လုတ်ခေါ်တဲ့မွေးစေတွေကိုထမ်းမြောက်ပိုင်းချင်းရိုင်ဒေသမှာဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်အပြည့်အစုံကိုတော့ထိုင်းခြေစားတဲ့တဲ့ရင်တော့မှအေးမှကတင်ပြပို့ထားပါလေ
ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသမှာစက်တင်ဘာလ26ရက်နေ့မနေ့3နာရီကျော်အချိန်မှာဖမ်းမိခဲ့တဲ့ဩတော်လုံးကျေငါးဝင်းတစိရိုက်နှိပ်ထားတဲ့စိတ်ကြွစီပြ12တန်း4သိန်း2000နဲ့အတူလက်ဖက်ချောက်ထုတ်တွေထဲမှာထည့်ထားတဲ့ ice lock ခေါ်တဲ့မူရစ်ဆေးဝါး512ကီလိုကိုဖမ်းမိခဲ့တာပါဒီဆေးတွေဟာမြန်မာနိုင်ငံဝတောင်ပိုင်းအထူးအုပ်ချုပ်ရေးဒေသကဗိုလ်မှူးလောဘထိန်းချုပ်ထားတဲ့နယ်မြေကနေစိတ်ကြွစီအများအပြားဖမ်းမိခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသအမှတ်9နယ်မြေရဲဌာနချုပ်မှပြင်ပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာရဲမူကြီးဖာနုတွေကအခုလိုပြောသွားပါတယ်စက်တင်ဘာလ26ရက်နေ့မနေ့3နာရီခွဲအချိန်မှာထိုင်းမြန်မာနယ်ကြားချင်းရိုင်ပြည်နယ်မဲတန်းခရိုင်ရဲစစ်စေးဂိတ်ကိုဖျက်ဖို့အတွက်နံပါတ်ပြမတက်ထားတဲ့စိုက်ကယ်တစ်စီးကရှေ့ကနေလမ်းကြောင်းကြည့်ပေးပြီးနောက်ကလိုက်လာတဲ့ Toyota အနက်ရောင်ကားကရဲဂိတ်ကစိုက်ကယ်သမားကိုစစ်ဆေးနေချိန်မှာနောက်ပြန်လှည့်ပြီးမောင်းပြေးခဲ့တာပါဒီကားရဲ့နောက်ကိုရဲတွေကလိုက်ပြီးဖမ်းဆီးစစ်ဆေးတဲ့အခါမှာကားမောင်းသူကကားကိုလမ်းဘေးမှာထိုးရက်ပြီးထွက်ပြေးသွားခဲ့ပါတယ်စိုက်ကယ်မောင်းသူရောထွက်ပြေးတဲ့ကားမောင်းသမားကိုပါဖမ်းမိသွားခဲ့ပါတယ်သူတို့တွေဟာထိုင်းနိုင်ငံသားမှတ်ပုံတင်ကင်ဆောင်ထားတဲ့တောင်ပေါ်တိုင်းရင်းသားနှစ်ဦးဖြစ်ပြီးသူတို့ကိုမူရစ်စေဝါကုံတွေတွေကဘန်းငွေတစ်တောင်းစီပေးပြီးငှားရမ်းခဲ့တာဆိုပြီးဝန်ခံထွက်ဆိုသွားပါတယ်ဒီနောက်မှာတော့စိတ်ကြွစည်းတွေတည်ဆောင်လာတဲ့အနက်ရောင် Toyota ကားပိုင်ရှင်ဘယ်သူလဲဆိုတာကိုရဲတပ်ဖွဲ့ကစစ်ဆေးသိရှိသွားပြီးတဲ့နောက်မှာတော့ဝါတောင်ပိုင်းကလာတာဖြစ်တယ်ဆိုပြီးထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်နေတဲ့တရားခံတွေကိုလည်းဆက်တိုက်ဖော်ထုတ်ဖန်ဆီးသွားမှာဖြစ်တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာအာဏာပိုင်တွေကထုတ်ဖော်ပြောဆိုသွားပါတယ်။2018ခုနှစ်အတွင်းမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်တဲကနေဖမ်းမိတဲ့စိတ်ကြွစည်းပြအလုံးရေပေါင်းတန်း190ကျော်ရှိပြီဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို1925 32နဲ့တနေ့တနေ့တွေမှာလိုင်းလက်မီတာ190ကပါခန်းယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ကတော့ကျွန်တော်အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိနေမနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျ။ line meter 2440 51တို့အပြင် line meter 50နဲ့ line meter 190တို့ကပါဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်ဒီမှာတင်ဆက်ပေးတဲ့အခါမှာဆိုရင်တော့
While the economy is not doing so well for the individual person, certainly the economy
မြန်မာနိုင်ငံရဲ့ကောင်းဆောင်မှုနဲ့ပတ်သက်လို့ကြော်ချောင်းတက်ကတူကပမောခဒေးဗစ်စတိုင်ဘတ်နဲ့ဥကြော်ဇန်သားဆွေးနွေးထားတာကိုတော့မြန်မာရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာအင်္ဂလိပ်စာပို့ချချက်နဲ့သုယံကြီးအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားအောင်ပါ။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြက်မတ်အင်ဂျင်နိုင်ငံတင်ပြပေးထားတာကိုနားဆင်ပါခင်။
ဒီကနေ့မနေ့အတွက်အရင်ဆုံးတင်ပြချင်တာကတရားမျှတမှုမရှိဘဲမြန်မာမှာငြိမ်းချမ်းရေးမရှိနိုင်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့ဂျော်ဂျီယာဒရိတ်တို့တိုင်းမဂ္ဂဇင်းမှာပူးတွဲရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြချင်ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအနေနဲ့မြန်မာပြည်သူအလုံးအတွက်ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးယူဆောင်ပေးဖို့ဟာသူတို့ရဲ့ရည်မှန်းချက်ပန်းနိုင်ဖြစ်တယ်လို့ပြောထားကြောင်းဆောင်းပါးမှာအစချီရေးထားပါတယ်။ဒါပေမဲ့လို့မြန်မာဒါမှမဟုတ်အလားတူအချိန်ကြာမြင့်စွာသဘောထားကွဲလဲမှုတွေရှိနေတဲ့ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေမှာတရားမျှတမှုဆိုတာမရှိဘဲခိုင်မာတည်တံ့တဲ့ငြိမ်းချမ်းရေးရဖို့ဆိုတာဖြစ်နိုင်ပါမလားဆိုပြီးဆောင်းပါးရှင်တွေကမေးခွန်းထုတ်ထားပါတယ်။နယူးယောက်မှာဒီသတင်းပတ်အတွင်းစတင်ကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီမေးခွန်းကိုလေးလေးနက်နက်စဉ်းစားကြဖို့လဲတိုက်တွန်းထားပါတယ်။အာဏာရှင်စနစ်အစင်အလောက်ကိုအကာအကွယ်ပေးဖို့ကြိုးစားနေတဲ့မြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေကိုပြစ်ဒဏ်ကနေလွတ်ငြိမ်းခွင့်ပေးနေမှုအဆုံးသတ်စေရေးအတွက်တာဝန်ယူမှုတာဝန်ခံမှုရှိစေမယ့်ရုံးချရတဲ့စနစ်တစ်ခုကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အခိုင်အမာအကောင်အထည်ဖော်ဆောင်ရွက်ပေးဖို့ဆောင်းပါးရှင်တွေကအကြံပြုထားပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်ဆေးရအဆက်ဆက်အုပ်ချုပ်ခံခဲ့ရတဲ့မြန်မာပြည်သူတွေအတွက်ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်ဖိနှိပ်မှုတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေချိုးဖောက်မှုတွေကိုရင်ဆိုင်ခဲ့ကြရတာပါ။အခုလက်ရှိအထင်ရှားဆုံးနဲ့အဆိုးရွားဆုံးဥပမာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာ2016နဲ့2019ခုနှစ်တွေကလုံခြုံရေးတပ်တွေရဲ့ကျယ်ပြန့်ပြီးစနစ်တကျကျူးလွန်ခဲ့တဲ့တပ်ဖြတ်မှုအတင်းအဓမ္မပြုကျင့်မှုနဲ့ရိုင်းနှက်မှုရွာတွေကိုမိရှို့ဖျက်ဆီးမှုအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာမွတ်စလင်9သိန်းကျော်အတင်းအကျပ်မောက်ထုတ်ခံခဲ့ရမှုပဲဖြစ်တယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။ဒါပေမဲ့လို့မြန်မာအစိုးရရဲ့အပြုမူဆောင်ရွက်ချက်တွေကိုလေ့လာစူးစမ်းကြည့်မယ်ဆိုရင်သူကိုယ်တိုင်တရားမျှတမှုဖြစ်စဉ်ကိုတာဝန်ခံဆောင်ရွက်ပေးဖို့မဖြစ်နိုင်ဘူးဆိုတာတင်းတင်းရှားရှားတွေ့နေရတယ်လို့ဆောင်းပါးမှာရေးသားထားပါတယ်ရှင်။ဆက်လက်ကောက်နှုတ်တင်ပြလိုတာကတော့ဒေါက်ဆန်းစုကြည်ဟာမြန်မာဒီမိုကရေစီရေးအဓိကသင်္ကေတပြုပုဂ္ဂိုလ်ကနေရိုဟင်ဂျာမွတ်စလင်တွေလူမျိုးတုံးတစ်ဖက်ခံရမှုမှာပူးပေါင်းဆောင်ရွက်သူဖြစ်ရောက်သွားခြင်းဆိုတဲ့ခေါင်းစဉ်နဲ့The South China Morning Post သတင်းစာမှာပမောခဒေးဗစ်စတိုင်ဘတ်ရေးသားထားတဲ့ဆောင်းပါးပါ။ကမ္ဘာဒီကနေ့မျက်မှောက်ခင်မှာအဆိုးရွားဆုံး၊ကန့်ဆိုးမိုးမောင်အကြဆုံးဖြစ်ရဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်ဖိနှိပ်မှုလုပ်ရတဲ့ပတ်သက်လို့အဲ့ဒီတုန်းကအခြေအနေကိုဓာတ်ထက်ပိုပြီးကင်တွယ်နိုင်စွမ်းရှိရနဲ့မကင်တွယ်နိုင်ခဲ့ဘူးလို့ဒေါက်ဆန်းစုကြည်ဝန်ခံပြောဆိုခဲ့တဲ့စကားဟာနိုင်ငံကောင်းဆောင်တဦးအနေနဲ့အများပြည်သူရှေ့မှောက်အားရစရာမရှိတဲ့အထင်မြင်သေးစရာအဖြစ်ဆုံးမှတ်ချက်ပေးပြောဆိုမှုပဲဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာမွတ်စလင်လူနည်းစုတွေအပေါ်မြန်မာစစ်တပ်ရဲ့နှိမ်ပန်းဖိနှိပ်ကျူးလွန်မှုတွေကိုမြန်မာအယက်သားဆိုးရကောင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသူ့ရဲ့ VNN နိုင်ငံခီးစဉ်တွင်တရားဝင်ပယ်ချခဲ့ပါတယ်အခုလိုကြီးမားလာတဲ့ပြစ်မှုကျူးလွန်တဲ့လုပ်ရက်တွေအပေါ်သူ့ရဲ့အလေးမထားမှုရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်တဲ့ကိစ္စတွေမှာတော့အမြင်လွဲမှားစေတဲ့ကြေညာချက်တွေထုတ်ပြန်တာစတဲ့လုပ်ရက်တွေကြောင့်နိုင်ငံတကာအလဲမှာရှိနေတဲ့ဒေါက်ဆန်းစုကြည်ရဲ့ဂုဏ်သိက္ခာကြာဆင်းထိခိုက်ခဲ့ရတယ်လို့အနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ကမ္ဘာခီးသွားလုပ်ငန်းကြာဆင်းစေပြီးသူ့နိုင်ငံရဲ့ဂုဏ်သိက္ခာကိုလည်းအချိန်ကြာကြီးထိခိုက်စေဦးမှာဖြစ်တယ်လို့ဆောင်းပါးရှင်ကရေးသားထားပါတယ်ရှင်
။မတ်အင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာ။အခုတော့နာနေခင်အင်္ဂလိပ်စာတင်ပြဖို့အချိန်အလဲရောက်လာပါပြီ။ American 3 English Idiom တွေကိုတော့ဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ Tigrim le dwe tin pya min idiom atong ga ro
not bat and eyelash
phit par de sa lung paw ga not not ma hoh de bo bat bat ga di niya ma kriya phit tong tha pi khat da ko so lu par de eyei lash eyelash ga ro myet tan phit par de da ja ma lu kamat de ku lung ye lung ga de be ga ro myet tan ko ma khat de tbo ba chima lu myama ma le ညတောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှင်များတည်ပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash ရဲ့ idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံ့အားလည်းမသင့်စိတ်လည်းမဆိုးဝိနည်းမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်။တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တော်ပြုတော်မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်တယ်လို့ပဲလို့အတိအပြရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married.
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တယ်လို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat and eyelash
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကိစ္စနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
သလလာတန်စီစဉ်တင်ဆက်တဲ့နာနေခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြကြတာပါခင်ဗျ။ဒီအမေရိကန်တန်ကနေကြာတာပတိနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဥကျော်ဆန်းတာရဲ့မြမရေးသုံးသက်ချက်အစီအစဉ်အလဲရောက်လာပါပြီ။စစ်တပ်မပါရင်အယတအစိုးရဘာမှမလုပ်နိုင်အောင်ဖန်တီးထားတဲ့စနစ်အောက်မှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေဟာတောင်ဆန်းစုကြည်အဖို့ကင်တွယ်ရအမတန်ခက်ခဲစေတယ်လို့မြမရေးကြွန့်ကျင်သူပမောက္ခဒေးဗစ်စတိုင်ဘတ်ကဆိုပါတယ်။မြန်မာနိုင်ငံခေါင်းဆောင်မှုနဲ့ပတ်သက်ပြီးဥကျော်ဆောင်သားနဲ့ဆွေးနွေးသုံးသပ်ခါမှာအမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ပမောက္ခဒေါက်တာစတိုင်းဘတ်ကမြန်မာနိုင်ငံကအခြေအနေတွေကိုအခုလိုစတင်သုံးသပ်ပါလဲ
While the economy is not doing so well for the individual person, certainly the economy as a national thing, the GNP is up.
စီးပွားရေးဟာလူပုဂ္ဂိုလ်တဦးချင်းစီအတွက်သိမ့်မကောင်းလှပေမဲ့တမျိုးသားလုံးနဲ့ဆိုင်တဲ့စီးပွားရေးGDP ပြည်တွင်းအသက်တင်ထုတ်ကုန်တန်ဖိုးမြင့်တက်နေပါတယ်။ဒါဟာကောင်းတဲ့အချက်တည်းရဲ့ဆိုတာသိကြပါရစေ။ပြည်သူတွေကအလွန်လောက်အကျိုးများမရရှိပါဘူး။မကျေနပ်မှုတွေအများကြီးရှိနေတယ်ဆိုတာကျွန်တော်နားလည်ပါတယ်။နိုင်ငံရေးအခြေအနေကတော့မကောင်းပါဘူး။အခြေအနေတိုးတက်လာတာမတွေ့ရပါဘူး။တိုင်းသားလူနည်းစုတွေအခြေအနေမကောင်းပါဘူး။နိုင်ငံတကာဆက်ဆံရေးလည်းမကောင်းပါဘူး။ကျွန်တော်ကဒါဟာအဆိုးမြင်စရာဖြစ်နေတယ်လို့မပြောချင်ပေမဲ့လုံးလုံးဆယ်မှာအကောင်းမြင်နိုင်တဲ့အခြေအနေမရှိပါဘူး။
GDP တိုးတက်လာတာကတော့ဟုတ်ပါရဲ့ဒါပေမဲ့ဒီချိန်မှာအနောက်နိုင်ငံတွေကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတို့ဘာလို့လုပ်နေကြတော့ဒါဟာမြန်မာစီးပွားရေးချင်းချောက်နေတာနဲ့မတူပါခင်ဗျာ
Yes I mean the whole situation in Rakhine is going to affect the economics quite clearly
ဟုတ်ပါတယ်ရခိုင်ပြည်နယ်အခြေအနေတစ်ခုလုံးကစီးပွားရေးကိုထိခိုက်စေရာဖြစ်နေပါတယ်ဒါရှင်းပါတယ်ဒါကိုမြန်မာအစိုးရကကောင်းကောင်းသိပါတယ်ဒီချိန်ထဲမှာပဲရခိုင်မှာသူတို့လုပ်နေတာဟာနိုင်ငံရေးအခြေအနေလုံခြုံရေးအခြေအနေအရလိုအပ်လို့လုပ်နေတယ်လို့ယူဆကြပါတယ်ဒါကိုကျွန်တော်သဘောမတူပါဘူးနောက်ထပ်စီးပွားရေးကိုထိခိုက်စေမယ့်ကိစ္စတစ်ခုကတော့ကဘာလက်ခရီးသွားတွေလာရောက်မှုကြာဆင်းသွားတာပဲဖြစ်ပါတယ်အနောက်နိုင်ငံတွေကယင်းနီမြုပ်နှံမှုကလည်းကြာဆင်းနေတယ်ဆိုတော့စီးပွားရေးပြဿနာတွေကလည်းအများကြီးပါပဲဗျာ
ရခိုင်ရေးမှာတောင်ဆန်းစုကျဲရသအစွာကဘလောက်တာဝန်ရှိလို့ထင်ပါတယ်လေမြန်မာစစ်တပ်ကကျူးလွန်တဲ့ရဲစခွင့်ပတ်သက်ပြီးဒေါအောင်ဆန်းစုကြည် moral authority မသုံးဘူးဆိုပြီးတော့နိုင်ငံတကာဆုထက်နေရတာကြားပါတယ
် Well first of all it's the west that built her up as a democratic icon and she says I don't want to be a democratic icon I'm a politician
ပထမဦးဆုံးကဒေါအောင်ဆန်းစုကြည်ကိုဒီမိုကရေစီမီးရှူးတစ်စောင်အဖြစ်မြင့်တင်ခဲ့ကြတာဟာကမ္ဘာအနောက်ခြမ်းကဖြစ်ပါတယ်သူကတော့အဲ့လိုမဖြစ်ချင်ပါဘူးနိုင်ငံရေးသမားသာဖြစ်နေလို့ဆိုခဲ့တာပါလက်တွေ့မှာတော့သူဟာနိုင်ငံရေးသမားကောင်းတယောက်လည်းမဟုတ်ပါဘူးရုပ်စွာအစုံပြည်တွင်းနိုင်ငံရေးမှာပါဆိုတော့အခုကိစ္စမှာသူတို့ပြင်ပကဝေဖန်သူတွေအစမတန်များပြားပါတယ်ဒါပေမဲ့ကျွန်တော်တို့သိကြတဲ့အတိုင်းပါပဲသူ့မှာထိန်းချုပ်နိုင်မှုကအကန့်အသတ်နဲ့သာရှိတာပါ2008ဖွဲ့စည်းပုံအရစစ်တပ်ကသာချုပ်ကင်ထားတာပါ တာမန်ကိစ္စတွေမှာရှော့ပေါ်မှုတွေရှိနိုင်ပါတယ်လူတွေရဲ့ဘဝတက်တာမှုရအောင်ရှော့ပေါ်မှုတချို့လုပ်နိုင်ပါတယ်ဒါပေမဲ့စစ်တပ်ရဲ့ထိန်းချုပ်မှုကရော့ကျသွားမှာမဟုတ်ပါဘူးနိုင်ငံရေးကိုလည်းစစ်တပ်ကသာထိန်းချုပ်ထားတာပါအ
ာဒေါန်ဆန်းစုကြည်နိုင်ငံရေးသမားအောင်တယောက်မဟုတ်ဘူးလို့ဆိုတော့အခုဖွဲ့စည်းပုံရစစ်တပ်ကထိန်းချုပ်ထားတဲ့အချိန်မှာသူကနိုင်ငံရေးသမားအောင်တယောက်ဖြစ်လာအောင်ဘယ်လိုများလုပ်နိုင်လဲခင
် That's a good question but I think what she tried to do you have to go back to when after the 2015 election
oh da me tin me thai de me gun tuk ba tu ba lou nai de le so da 2015 yue kaw pwe jin pa pi chin ko pyan twa ya ba le me ai ma tu a ba wo lou phi aw lou kae de le phwe si bon ko ma pyin nai lo tamara ma phit nai de ha wo phit aw a tin lou de da wo sit tat ga tabor tu ma ma ho wu so da tu ti ba le da mae tu a zut lou de da sit tat ne tin myan nai de kaisa ma ho ba wu နောက်တော့သူဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ယာရုကိုဖန်တီးယူတယ်။အခြေခံအဖြစ်ဝန်ကြီးချုပ်သဘောပါပဲ။ဒါဟာသူကစစ်တပ်ရဲ့သဘောထားကိုကွေပတ်ပြီးကြော်သွားတာဖြစ်ပါတယ်။စစ်တပ်ကိုပါထုတ်ခဲ့တာဖြစ်ပါတယ်။ဆိုတော့သူနဲ့စစ်တပ်ဆက်ဆံရေးပိုကောင်းမလာနိုင်တော့ပါဘူး။သူဟာဗိုလ်ချုပ်မင်းမင်းအောင်လှိုင်ရဲ့စစ်တပ်နဲ့တင့်မြတ်ရေးအတွက်ညှိနှိုင်းခဲ့တာမဟုတ်ပါဘူး။ဒါပြင်သူပိုကောင်းအောင်လုပ်နိုင်ခဲ့လီမလားဆိုတာတော့ကျွန်တော်မသိပါဘူ
း။လုပ်နိုင်ခဲ့လီမလားဆိုတော့မသိကြဘူးဟုတ်ခနား။ဒါဟာသူ့အတွက်ဘေးကျန်နေကြဖြစ်ရတဲ့အခြေအနေတရပါဆိုတော့ဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံပြီးရွေးကောက်ပွဲဝင်ခဲ့တယ်ဆိုတော့ကမှားတယ်လို့ပြောနိုင်မလားအကြောခင်ဗျာအဲ့လိုရွေးကောက်ပွဲမဝင်မနဲ့ဆက်လက်ပြီးတော့သဘေးမောက်ခဲ့တဲ့လူများယူဆမိပါလား
No I don't think she could
အဲ့လိုလည်းကျွန်တော်မထင်ပါဘူ
းဆိုရင်သူကဘာလုပ်ရမလဲ
I mean that's just she's caught in a dilemma
သူဟာဘေးကျန်နေကြအခြေအနေမှာရောက်နေပါတယ်သူ့မှာခိုင်မာတဲ့လုံနိုင်ခြင်းရှိပါတယ်သူကိုယ်တိုင်ကြောင့်ရောသူ့အဖေကြောင့်ပါသူ့ကိုလူတွေကချစ်ကြပါတယ်တဖက်မှာလည်းစစ်တပ်ကအရာရာကိုချုပ်ကန်ထားတယ်ဆိုတာကျွန်တော်တို့အားလုံးသိကြပါတယ်ဒီအခြေအနေမှာသူအပေးယူလို့ရပါလိမ့်မယ်ဒါပေမဲ့သူဟာအဲ့ဒီသဘောမျိုးစပြီးမလုပ်ပါဘူးအပေးယူမလုပ်ချင်ဘူးလို့ယူဆနိုင်တဲ့ပုံစံမျိုးစလုပ်ပါတယ်ဒါကိုမာနာကြီးတယ်အပေါ်စီးကလုပ်တယ်လို့စစ်တပ်ကယူဆမယ်ဆိုတာသိကြပါတယ်ပြီးတော့နိုင်ငံတကာအတိုင်းအဝန်းကလည်းသူ့ကိုထောက်ခံပံ့ပိုးကြပါတယ်သူ့အပေါ်မှာအများကြီးမျှော်လင့်ချက်ထားကြပါတယ်သူတကယ်မလုံနိုင်တဲ့ဟာတွေကိုမျှော်လင့်ကြပါတယ်ဒါဒေါန်ဆန်းစုကြည်ရဲ့အမှားမဟုတ်ပါဘူးအလွန်အကျွံမျှော်လင့်ထားတဲ့နိုင်ငံတကာရဲ့အမှားသာဖြစ်ပါတယ်2008ဖွဲ့စည်းပုံကိုဖတ်ကြည့်ရင်စစ်တပ်ကနီးနီးကပ်ကပ်မပါဝင်ပဲအရသာအစိုးရတရအနေနဲ့ဘာမှမလုံနိုင်အောင်လှုပ်ထားတယ်ဆိုတာသိနိုင်ပါတယ်တိတ်ထင်ရှားပါတယ်ကျွန်တော်တို့အနောက်နိုင်ငံတွေဘက်ကဒါကိုအလေးနဲ့မစဉ်းစားခဲ့ကြပါဘူး
ဒီညမှာကျွန်တော်တခုမေးချင်ပါတယ်အနောက်နိုင်ငံတွေကပြောနေကြတယ်ဒေါအောင်ဆန်းစုကြည်နဲ့ moral authority သုံးရမယ်အထူးသဖြင့်ရခိုင်ပြည်နယ်ကိစ္စမှာနှိကုတ်မှုတွေကိုဟန်တာဖို့ moral authority မသုံးဘူးဆိုပြီးတော့ဝေဖန်နေကြပါတယ်သူတို့ဘာလို့အတိအကျဆိုလို့လဲရှင်းပြပါခင်ဗျာ
Well because of her suffering in the past under house arrest her advocacy of democracy
သူကိုယ်တိုင်နေအကျယ်ချုပ်ခံရတော့ကကြုံတွေ့ခံစားရတာဒီဒီမိုကရေစီရေးစော်အဆောင်ရွက်ခဲ့တာတွေရှိခဲ့တဲ့အတွက်လူအခွင့်အရေးကိစ္စတွေရိုဟင်ဂျာတွေနဲ့တိုင်းဒေသတွေ့ကြုံခံစားနေရတဲ့ကိစ္စတွေအပေါ်မှာလည်းသူ့အနေနဲ့စိတ်ထဲမှာယက်တီချက်ခံယူချက်ရှိတင်ပါတယ်ဒါပေမဲ့သူကအဲ့ဒါကိုမဖော်ပြဘူးမဖော်ထုတ်ဘူးပြည်မကနေကြည့်နေကြသူတွေအမြင်မှာဒေါ်ဆန်းစုကြည်အနေနဲ့အဲ့ဒါကိုဖော်ပြဖို့တာဝန်ရှိတယ်လို့မှတ်ယူကြပါတယ
်သူ့အနေနဲ့လက်တွေ့မှာအနောက်နိုင်ငံတွေကမျှော်လင့်တဲ့အတိုင်းကျင့်တတ်အောင်ဘာများလုပ်ပြနိုင်ကြရရှိပါလဲခင
်ဗျာ In fact, but she could have done more. She could not fulfill it.
တကယ်တော့သူမလုပ်နိုင်ပါဘူး။ဒါပေမဲ့ကိုလုပ်ပြသင့်ပါတယ်။အခုသူ့ရဲ့လူသိရှင်ကြားထုတ်ပြန်တဲ့ကြီးညာချက်ထဲမှာပြည်ပကဂျူဒုအထောက်ထားနဲ့ပြနေတဲ့ပြဿနာတွေကိုလုံးဝငြင်းဆန်ထားပါတယ်။ဒါကိုအတိတ်ပဲရှိရှိရှင်းပြဖို့လည်းငြင်းဆန်ပါတယ်။ဒါတွေဟာမဟုတ်ဘူးလို့လည်းငြင်းဆန်နေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကနေပြည်တော်မှာနိုင်ငံသားတန်တမန်တွေကိုပြောပြတာတိတ်ကိုအားနေပါတယ်။တန်တမန်တွေကသူ့ထက်ပိုသိနေကြပါတယ်။ဒါဟာသူကနိုင်ငံခေါင်းဆောင်တယောက်အနေနဲ့အခြေအနေမှန်ကိုမသိရလေအောင်ပိတ်ဆို့ခံထားရတာပဲလား။ဒါမှမဟုတ်အင်မတန်ကိုအကင်းပတဲ့အခြေအနေတွေကိုသူ့ထက်ပိုသိထားကြတဲ့နိုင်ငံသားတန်တမန်တွေကိုလှည့်စားဖို့များစူးစမ်းတာလား။ဒီလိုဆိုရင်တော့သူဆုံးဖြတ်ချက်ကတိတ်မှားပါတယ
်။ဆရာကြီးပြောတဲ့ဒီကိစ္စပေါ်ကျွန်တော်ပြန်မိကျင်တဲ့မျိုးနှစ်ခုရှိပါတယ်ပထမတစ်ခုကတော့အနောက်နိုင်ငံတွေကမြင်နေတဲ့အတိုင်းဒေါအောင်ဆန်းစုကြည် moral authority သုံးရမယ်ဆိုတော့ Hello, lelai jangan setakat suhu pion mahu pobi lo mana jilat suhu wibane dua dah. Erogan pide lo pobi jazam macilan belakangnya. Dapat macam apa?
That is a problem. The more she criticizes the military, the more they're going to be inflamed against her. That's true.
Jadi naga elah wabe. Tuah setakat wibane setakat suhu dua dah tuli pion mahu wabe. Dapat macam apa? Dilumyo wibane gelu le tuah sahaja setakat ne kuelue lagi raba.
What
I mean is, when in her speech, in September
2017. There is a problem here. We know
that in crises of this sort, often the problems get exaggerated. And there was one article in the New York Times.
တချိန်တည်းမှာပဲတိုင်းနဲ့ချီတဲ့လူတွေထွက်ပြေးရတာထောင်နဲ့ချီတဲ့အိမ်တွေမိရှုခံရတာတွေကိုကောင်းငင်ကနေမှတ်တမ်းတင်ထားတာရှိပါတယ်ဒါတွေကိုအငင်းပွားစရာမရှိပါဘူးဒါအပြင်ယုံကြည်စိတ်ချရတဲ့ MSF လို့ခေါ်တဲ့နေစည်းမကြဆံအောင်များအဖွဲ့ကလည်းလူပေါင်း6000ခုနှစ်ရာလောက်အသက်ခံရတယ်လို့ဆိုထားပါတယ်ဒါကိုမဟုတ်ပါဘူးလို့စစ်တပ်ကညင်းပါတယ်သူတို့ဟာသူတို့လုံးကြတာပါလို့ပြောတာမခိုင်လို့
ားတဲ့နိုင်ငံတကာအဖွဲ့တွေရှိပါတယ်။အာရှဒေသကအထင်ကြီးသံတမန်တွေနိုင်ငံရေးသမားတွေပါဝင်တဲ့အဖွဲ့တွေပါ။သူတို့ရောစဉ်းချရဘူးလို့ထင်ပါတယ်ခင်ဗျာ
။ Well, the problem is, I mean, with the Rohingya issue is it's not going to go to the Security Council and have anything happen because China will
Rohingya ပြည်ထောင်နယ်ပတ်သက်ပြီးဘာလို့လို့လုံခြုံရေးကောင်စီကိုရောက်မှာမဟုတ်ပါဘူး။မြန်မာကိုစန့်ကျင်ဖို့ဖြစ်လာသမျှတရုတ်ကဟန်တားမှာပါရှင်းနေပါတယ်အထွေထွေညီလာခံကတစုံတရာလုပ်နိုင်ပါတယ်ဒါပေမဲ့တိတ်မထီရောက်နိုင်ပါဘူးနောက်မေးစရာတစ်ခုကမြန်မာပြည်ပေါ်မှာတံခတ်ပိတ်ဆို့အရေးယူမှုဆန်ရှင်တွေချမှတ်လိုက်ပြီးဆိုပါစို့ဒီဆန်ရှင်တွေဘယ်လိုဖြစ်လာရင်ရုတ်သိမ်းကြမလဲဆိုတဲ့မေးခွန်းကိုအရင်ဆုံးမေးရပါလိမ့်မယ်ဒီမေးခွန်းကိုမမေးကြတော့ပါပဲဒီလူတွေကိုနိုင်ငံသားပြည်ရင်ပြဿနာပြည်လေတယ်လို့ယူဆမယ်ဆိုရင်ရောမြန်မာနိုင်ငံမှာဘယ်အစိုးရတက်တဲ့ဒီလူတွေကို1982ဥပဒေအရနိုင်ငံသားဖြစ်ခွင့်ပေးမယ်ထင်ပါသလားမကြခင်မှာအဲ့ဒီလူဖြစ်လာဖို့ရှိပါသလားကာလအတန်ကြာရင်ရောဖြစ်လာမှာလားကျွန်တော်ကတော့နှစ်ပေါင်းများစွာကြာသည့်အချိန်ဖြစ်လာလိမ့်မယ်လို့မမြင်မိပါဘူးဒါဟာတိတ်ဝမ်းလဲစရာကောင်းတဲ့ကိစ္စတစ်ခုပါ
ဥကြရန်သားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ View American တန်ခါနေကြာတာပြင်းနေမနပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့အသုံးပြုကြည့်ရအစီအစဉ်ကိုထုတ်လွှင့်ပေးပါဦးမယ်ခုတစ်ပတ်အစီအစဉ်မှာတော့ပြင်သစ်နိုင်ငံမှာပြည်သူ့ကျန်းမာရေးမဟာဘွဲ့ဆိုင်ရာပညာသင်စုအစီအစဉ်နဲ့တက်ရောက်တင်ယူနေတဲ့ကိုညာလင်းကပါကိုယုံကြည်တယ်ဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါခင
်ဗျာတော်ရရှိနေအားလုံးမင်္ဂလာပါခင်ဗျာကျွန်တော်ဒီနေ့ယုံကြည်ရကဏ္ဍလေးမှာကိုကိုကိုဖတ်ဖို့ရေးတဲ့စာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြောကြချင်ပါတယ်။diary ဆိုတာမျိုးထက်စာရင်တော့ကျွန်တော်က note to self လို့ပဲပြောချင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့တနေ့တနေ့ကိုယ်စိတ်ကူးအတွေးတွေခံစားချက်တွေနဲ့ဖြတ်သန်းနေကြပေမဲ့ဒါတွေကစိတ်ထဲမှာပဲဖြစ်ပြီးတော့စိတ်ထဲမှာပဲပျောက်သွားတယ်။ဟိုးအရင်ခေတ္တရာဆိုရင်တချို့သိပ္ပံပညာရှင်ကြီးတွေသူတို့အရာပေမှာစကူးစုပ်လေးနဲ့ခဲတံလေးနဲ့ထားတယ်တရေနိုးလို့စိတ်ကူအစ်တတခုရတယ်ဆိုဒါလေးကိုချရေးပြီးတော့မှပြန်အိတ်သွားတယ်ဆိုတာမျိုးလဲအားလုံးကြားပူးကြမယ်ထင်ပါတယ်ဒါမျိုးအမှုအကျင့်လေးကိုကျွန်တော်တို့ကလက်တွေ့ဘဝမှာလုပ်လို့မရဘူးလားကျွန်တော်တို့ကိုယ်နဲ့မကွာအများတန်းရှိနေတဲ့ဖုန်းထဲမှာအချိန်မျိုးချမှတ်ထားလိုက်လို့ရတဲ့အချိန်လေးတခုကိုရောက်နေပြီဒီလိုချမှတ်ခြင်းအပြင်ကိုယ်စိတ်ထဲမှာပဲရှိနေတဲ့အတွေးတစားကကိုယ်မျက်စိနဲ့မြင်ရတဲ့အချိန်လေးတခုကိုရောက်လာတယ်ပို့ပြီးတော့တိတိကျကျပြင်းပြင်းမျက်စိနဲ့မြင်လာရတယ် တော့ကိုယ့်ရဲ့အိမ်မက်တွေဆိုလို့ရှိရင်ဒါကိုယ်နဲ့တဆင့်ပိုနီးစပ်လာတယ်။အဲခန်းစားချက်တွေကျွန်တော်တို့စိတ်အားဆိုးတယ်စိတ်ဓာတ်တွေကျတယ်ဆိုလို့ရှိရင်မိတ်ဆွေတငယ်ချင်းတယောက်ကိုလိုက်ရှာပြီးပြောဖို့ဆိုတာအများတော့မလွယ်နိုင်ဘူး။အဲတော့ဒါမျိုးကြလို့ရှိရင်စာမျက်နှာတွေကသူတို့ကကိုယ်စိတ်တဲ့ဖြစ်တဲ့များကိုနားထောင်ပေးတဲ့အခါကျတော့ဒါဒီကိုယ်စိတ်ထွက်ပေါက်တစ်ခုလည်းဖြစ်လာတယ်။အဲတော့ဒီလိုမျိုးလားကိုယ့်ကိုယ်ကိုဖတ်ဖို့စာရေးတဲ့အကျင့်လေးဖြစ်လာပြီဆိုလို့ရှိရင်ဒါသူတို့ကကိုယ့်ရဲ့တိုးတက်လာခြင်းမတိုးတက်လာခြင်းတွေကိုလည်းသူတို့ထောက်ပြလာနိုင်တယ်။ကိုယ်အိမ်မက်တွေနဲ့နီးလာတာဝေးသွားတာကိုယ်ဘာတွေပြောင်းလဲသွားလဲအဲအချိန်တော်တော်လေးကြာသွားပြီဆိုလို့ရှိရင်နောက်ထပ်ရလာတဲ့အကျိုးတကူကကျွန်တော်တို့မကြာခဏစိတ်ထက်ကြတတ်တယ်အဲ့တော့စိတ်ထက်ကြပြီဆိုလို့ရှိရင်ဟာငါဒီတစ်ခေါက်တော့အဆိုးဆုံးပဲငါတအားစိတ်ထက်ကြနေပြီဆက်သွားလို့မဖြစ်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးမှာသူတို့တွေကပြန်ပြောပြလိုက်ပဲစာရွက်တွေကမမေ့တခုပြကျွန်တော်တို့ကဒါတနေ့တနေ့လှုပ်ရှားရုံးကန်နေရတဲ့ကိုဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကိုအိမ်မက်တွေကိုမေ့ခြင်းမေ့သွားတာသူတို့ကတော့အချိန်မေးပြန်ပြောပြနိုင်တယ်မင်းပဲတော့ငါဘလို့ဒီလိုအခက်ခဲနဲ့ကြုံရလို့ဘလို့စိတ်တက်ကြခဲ့လဲဒါတွေကိုအခုချိန်ပြန်တွေးကြည့်လိုက်ဘာမှမဟုတ်တော့အဲ့ခါကျတော့ကိုကဘာကိုမြင်လာတယ်လဲဆိုကိုဖြတ်တန်းခဲ့တဲ့ခရီးစဉ်ကိုအခုရောက်နေတဲ့နေရာဒါတွေကိုမြင်လာတဲ့အခါမှာကိုရှေ့ဆက်မဲ့လမ်းအတွက်တွန်းအားရဖြစ်လာတယ်လို့တော့ကျွန်တော်ကတော့ယုံကြည်တယ်အဲ့တော့ဒီဖြစ်လာတဲ့တွန်းအားကဒီတက်ကြန်နေဘာတွေကိုဖတ်ပြီးတော့ရလာတဲ့ဘယ် motivation နဲ့မှမတူဘူးနောက်ကိုအတွေ့အကြုံတွေကကိုပြန်ရတဲ့သင်ခန်းစာကိုအတွေ့အကြုံတွေကပြန်ရတဲ့တွန်းအားဒါပေမဲ့ဒီတွန်းအားရဖို့အတွက်ကတော့အခုကျွန်တော်ပြောနေတဲ့လိုမျိုးကိုဖတ်ဖို့စာရေးထားမှပဲရလိမ့်မယ်အဲ့တော့စာမရေးတတ်ဘူးဆိုတာမျိုးကတော့စင်ကြီးမဟုတ်ဘူးလို့တော့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုကိုသူများဖတ်ဖို့ရေးတာမှမဟုတ်တာကိုဖတ်ကိုဖတ်ဖို့ရေးတာပဲစာရေးဆရာနာမည်ကြီးတွေတောင်မှသူတို့ပထမဆုံးစာအုပ်ကိုရအောင်ရေးပြီးတော့မှနောက်ထပ်စာအုပ်ပေါင်းမြောက်များစွာနဲ့နာမည်ကြီးလာတာမျိုးပေါ့သူတို့တွေဆိုအများနဲ့ပြောလို့ရှိတယ်အာကိုငယ်တော့ပထမဆုံးထုတ်ခဲ့တဲ့စာအုပ်ဆိုရင်ပြန်မဖတ်ပြရစေနဲ့ရှက်လို့ပါပါညာနဲ့ဟာတာပေါ့နော်ကျွန်တော်တို့လည်းအခုကိုယ့်ရဲ့ပထမဆုံးစာမျက်နှာကိုကိုရေးတဲ့အကျင့်လေးလောက်ကြည့်စေခြင်းနဲ့အဲ့တော့ဒီစာမျက်နှာကနေနောက်ပိုင်းစာမျက်နှာတွေထပ်ဖြစ်လာတဲ့အချိန်မှာကိုဘဝအမှတ်တမ်းတစ်ခုကိုအချိန်မီးပြန်ကြည့်လို့ရတဲ့အမှတ်တမ်းတစ်ခုဖြစ်လာနိုင်စရာရှိပါတယ်တကယ်လို့များပေါ့နော်ကျွန်တော်တို့ဒီ Diary of Anne Frank လိုမျိုးအချင်းချင်းမှာကိုယ်စာရည်ကနာမည်မကြီးသွားဘူးလို့လည်းကျွန်တော်တို့မပြောနိုင်ပါဘူးကျွန်တော်တို့စာရေးဆရာကြီးအက်ဂါအယ်လန်ပိုးဆိုလို့ရှိရင်လည်း तू မရှိတော့တဲ့အချိန်မှာ तू ရေးခဲ့တဲ့စာရည်ကပြန်နာမည်ကြီးတာပေါ့နော်ဒါကတော့ကျွန်တော်ဖြည့်ဆွပြောတာပါအဲ့တော့ကျွန်တော်ဒီနေ့ပြောတဲ့အကြောင်းအရာလေးကတော့ဒီကိုဖတ်ဖို့ရေးတဲ့စာ Note to Self အဲ့တော့ဒီလိုစာလေးတွေသာကိုရေးပြမယ်ဆိုလို့ရှိရင်ဒါဒီကိုယ့်ရဲ့စိတ်ကူးအိမ်မက်တွေကိုခံစားချက်တွေကိုပို့ပြီးတော့ပြီးပြင်းလာတယ်ကိုယ့်အတွက်ပို့ပြီးတော့အထောက်အကူဖြစ်နိုင်တဲ့အလေးအကျင့်လေးတစ်ခုဖြစ်တယ်ဆိုတာကိုပြောကြားလိုပါတယ်။သောရရှင်များအားလုံးခေကျန်တဲ့ညာဆိုင်လေးတစ်ခုပိုင်ဆိုင်နိုင်ကြပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်တော်ရှင်တို့ခုနဆင်ခဲ့ကြရတာကတော့ကွန်မိုဖြစ်စီစဉ်တင်ဆက်တဲ့သူယုံကြည်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တော်ရှင်များခင်ဗျာစစ်မဲ့ဖြစ်ပွားနေတဲ့အဖွဲ့တွေကိုတီးကြစီခွဲထားဖို့ဆိုတဲ့ငြင်းညံ့မှုထိန်းသိမ်းရေးလှုပ်ဆောင်သူတွေရဲ့အဓိကတာဝန်ထက်ကုလသမဂ္ဂငြင်းညံ့ရေးထိန်းသိမ်းရေးအဖွဲ့ရဲ့ဒီကနေ့လုပ်နေရတဲ့လုပ်ငန်းစဉ်တွေဟာပိုးပြီးတော့ရှုပ်ထွေးလာပါတယ်။ဒီကနေ့လှုပ်ဆောင်နေရတဲ့ငြင်းညံ့မှုထိန်းသိမ်းရေးလုပ်ငန်းဟာငြင်းညံ့မှုနဲ့လုံခြုံမှုရှိရတာမကပဲနိုင်ငံရေးဖြစ်စဉ်ကိုပံ့ပိုးပေးရတာအရက်သားတွေကိုအကာအကွယ်ပေးရတာလက်နက်ဖြုတ်သိမ်းရေးကိုအကူအညီပေးရတာအရင်ကတိုက်ခိုက်နေကြတဲ့အဖွဲ့တွေထပ်မံပြီးတော့နေရအပြောင်းအရွှေ့မလုပ်အောင်ပြန်လည်ပြီးတော့ပေါင်းစည်းမှုရအောင်လုပ်ပေးရတာရွေးကောက်ပွဲစည်းရုံးမှုတွေကိုအားပေးရတာလူခွင့်ရင်မြင့်တင်ရင်းနဲ့အကာအကွယ်ပေးမှုကိုလှုပ်ဆောင်ရတာဥပဒေစိုးမိုးမှုပြန်ရအောင်ကူညီဆောင်ရွက်ပေးရတာစတဲ့တာဝန်တွေဖြစ်ပါတယ်ပြီးတော့လည်းအန္တရာယ်ကြီးမားလာတဲ့အလုပ်လည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်မှုတွေကြောင့်ငြင်းညာရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်56ဦးသေဆုံးခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်ဒါကြောင့်ငြင်းညာရေးထိန်းသိမ်းသူတွေအတွက်ကြိုတင်ပြင်ဆင်မှုပြုလုပ်တဲ့နေရာမှာတကယ်လက်ရှိဘဝကြီးမှာငြိမ်းချမ်းမှုထိန်းသိမ်းရေးသမားတွေကြုံတွေ့ရမဲ့စိန်ခေါ်မှုတွေအတွက်ပြင်ဆင်ထားကြရပါတယ်။ဖေဖော်ဝါရီလနောက်ပိုင်းနဲ့မတ်လဆိုင်မှာနိုင်ငံပေါင်း30ကျော်ကငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်1000ကျော်ဟာ shanti.4 မှာ ပါဝင် ခဲ့ ကြပါတယ် shanti. ဆိုတဲ့ အဓိပ္ပာယ် ကတော့ ညီညာရေး တန်တမန် ဖြစ်ပြီး နိုင်ငံ များစွာ ပါဝင် တဲ့ ကုလသမဂ္ဂ ညီညာရေး တပ်ရဲ့ လက်ကျင်ရေး အစီအစဉ် ဖြစ်ပါတယ် ဒီ အစီအစဉ် မှာ ပါဝင် သူတွေ အနေနဲ့ ညီညာမှု ထိန်းသိမ်းရေး စစ်ဆင်ရေးတွေ အတွက် တာဝန် ယူရတဲ့ နေရာ မှာ ရင်ဆိုင် ရမယ့် အခက်အခဲတွေ နဲ့ ယင်းဤ ကျွမ်းဝင်အောင် ပြုလုပ်ပေးဖို့ အတွက် ရည်ရွယ်ပြီးတော့ စီစဉ်တာ ဖြစ်ပါတယ် အဲ့ဒီ လက်ကျင်မှု ကို Bangladesh Institute of Peace Support Operation Training မှာ ပြုလုပ်ခဲ့ပြီး American ပြည်တော်စု နိုင်ငံသားရေး ဝန်ကြီးဌာနနဲ့ ကာကွယ်ရေး ဝန်ကြီးဌာနတို့က စီမံခန့်ခွဲတဲ့ ညီညာရေး ထိန်းသိမ်းမှု စွမ်းရည်မြင့်တင်ရေး အစီအစဉ် ဖြစ်တဲ့ ကမ္ဘာ ညီညာရေး လှုပ်ရှားမှု အဖွဲ့က ကူညီ ပံ့ပိုးခဲ့တာ ဖြစ်ပါတယ် Shanti.4 တင်နန်းမှာ တက်ရောက်ခဲ့သူတွေ အနေနဲ့ တကယ် လက်တွေ့ ညီညာမှု ထိန်းသိမ်းရေး လုပ်ငန်းတွေမှာ အတွေ့အကြုံ ရင်းကျက်တဲ့ နိုင်ငံတကာ တင်နန်း ပို့ချသူတွေ ထံကနေ လေးလာ စီးပွားခွင့် ရရှိခဲ့ကြပါတယ် လက်ကျင်မှု နဲ့ တင်နန်း ကာလ အတွင်းမှာ အသိအမြင်တွေ ကျွမ်းကျင်မှု နည်းစနစ်ပိုင်းဆိုင်ရာတွေကို တက်ဆိုင်ရာ နယ်ပယ် အသီးသီးက နိုင်ငံတကာ အတွေ့အကြုံ ရှိတဲ့ တင်နန်း ပို့ချသူတွေ နဲ့ ဖလှယ်ခွင့် ရရှိခဲ့ကြပါတယ် အခုလို နိုင်ငံတကာ ညီညာရေး တပ်ဖွဲ့တွေ အနေနဲ့ ကုလသမဂ္ဂရဲ့ တကယ် လက်တွေ့ ညီညာရေး ထိန်းသိမ်းမှု လုပ်ငန်းတွေမှာ ပါဝင် လှုပ်ဆောင်နိုင်အောင် လက်ကျင်မှု အတွက် အထောက်အကူ ပေးခဲ့တဲ့ Bangladesh နိုင်ငံက မိတ်ဆွေတွေကို American စစ်တပ်ရဲ့ Pacific ဒေသ တပ်ဖွဲ့ နဲ့ American ကာကွယ်ရေး ဝန်ကြီးဌာနက ကျေနပ် ဂုဏ်ပြုပါ ကြောင်း American လီတက် ဗိုလ်ချုပ် James O. Ifyak က ပြောပါတယ် Shanti.4 လက်ကျင်မှုဟာ ကမ္ဘာ အနှံ့မှာ ရှိတဲ့ နိုင်ငံတွေက လက်တွဲပေါ်တွေ နဲ့ ဆက်ဆံရေး ဆက်လက် ခံရင်း အားကောင်းစေဖို့ တခုတည်းသော လမ်းကြောင်း ဖြစ်ပါတယ် လို့ လည်း သူက ပြောသွားကြောင်းပါ ခင်ဗျာ
American ဆိုရရဲ့ သဘောထားမြင် အားကိုတင်ပြလို့ ကြည်ပါပြီ
တရရှင်တို့ အခု နားဆင်ကြကြရတာက တော့ American ဆိုရရဲ့ သဘောထား အမြင်နေတာ ဖြစ်ပြီး VOA အပေါ်မှာ ဟို ចောင်း သိစီ အပါ ခင်ဗျာ VOA American တန်က နေ ကြာတာပဒင်း မနက်ပိုင်း အစီအစဉ်တွေကို လိုင်းနိုမီတာ 24 40 50 တို့ အပြင် လိုင်းနိုမီတာ 50 လိုင်းနိုမီတာ 190 တို့က ပါ မနက် 9 နာရီ အထိ တိုက်ရိုက် ထုတ်လွှင့် ပေးနေတာ ဖြစ်ပါတယ် ခုဆက်ပြီးတော့ သတင်းကျဉ်းချုပ်ကို ကိုကျော်ကျော် သိန်းက ကြေညာပေးပါအောင်မယ် ခင်ဗျာ
American ပြည်တော်စုမှာ ကျင်းပဖို့ရှိတဲ့ ရွေးကောက်ပွဲတွေ ကို တရုတ်က ဆော့ဖဲ နှောက်ယှက်နေတယ် လို့ သမ္မတ Donald Trump က အစွပ်စွဲ ပြောဆိုလိုက်ပါတယ် ကုလသမဂ္ဂ လူမျိုးရေးကောင်စီ အထက်ကြောက်ကထားဖြင့် American ပြည်တော်စုက စပြီး တာဝန်ယူတဲ့ ဗိုလ်တော်ဦးနှင့် အစည်းအဝေးအတွင်း သမ္မတ Trump က လာမယ့် နိုဝင်ဘာလမှာ ကျင်းပမယ့် 2018 ရွေးကောက်ပွဲတွေမှာ ကျွန်တော် အစိုးရကို ဆန့်ကျင်ပြီး ဆော့ဖဲ နှောက်ယှက်ဖို့ တရုတ်က ကြိုးစားနေတယ် ဆိုတာ စိတ်မကောင်းစရာ တွေ့ရတယ် လို့ ပြောပါတယ် ဒီအပေါ်မှာ တရုတ် နိုင်ငံသား ဝန်ကြီး Wang Yi က ချက်ချင်းပဲ ပယ်ချပါတယ် ရခိုင်ပြည်နယ်မြောက်ပိုင်းမှာ မြန်မာ လူမျိုးရေးတပ်ဖွဲ့တွေက ကျူးလွန်ခဲ့တယ် လို့ ဆွဆွဲခံထားရတဲ့ စိုးရွားရက်စက်တဲ့ လူရက်တွေပေါ် American အောက်လူတော်နိုင်ငံရေးရာ ကော်မတီဝင် ထွတ်တော်မှတ် အများပြားက ဗိုလ်တော်ဦးနေမှာ အပြင်းနဲ့ ရှုတ်ချပစ်တင် ပြောဆိုကြပါတယ် အဲဒီ စိုးသွမ်းရက်စက်တဲ့ လူရက်တွေကို genocide လူမျိုးတွန်းတုတ်တင် ရှင်းလင်းမှုဖြစ် သတ်မှတ်ခေါ်ဆိုဖို့ genocide against the Burmese Rohingya ဆိုတဲ့ ခေါင်းစဉ်နဲ့ အောက်လူတော်နိုင်ငံရေးရာ ကော်မတီမှာ လုပ်တဲ့ ကြားနာပွဲအတွင်း ကော်မတီဝင် ဝါရှင် လွှတ်တော်အမတ်တွေက American ဆိုရကို တောင်းဆိုသွားပါတယ် မြန်မာနိုင်ငံထဲမှာဖြစ်နေတဲ့ စိုးရွားတဲ့လူရက်တွေအတွက် မြန်မာအာဏာပိုင်တွေအနေနဲ့ တာဝန်ခံမှု တာဝန်ယူမှု ရှိလောက်အောင် လှုပ်ဆောင်ပေးဖို့ 83 နှစ်မြောက် ကုလသမဂ္ဂတို့ရဲ့ညီလာခံမှာ ဗိုလ်တော်ဦးလေးက ပြောတဲ့ မင်ကွန်းနဲ့ ပြည်ထောင်ဝန်ကြီးချုပ် Theresa May က ကမ္ဘာ ခေါင်းဆောင်တွေကို ပန်ကြားသွားပါတယ် ပြည်ထောင်စုတိုက်ခိုက် လေဘာ ပါတီ ခေါင်းဆောင် Jeremy Corbyn ကလည်း မြန်မာနိုင်ငံ ဒီမိုကရေစီ ကျူးပန်းနေချိန် စစ်တပ်က ကျင်းချတာ ခံထားရတဲ့ ဒေါက်ဆန်းစုကြည်ဟာ ဒီကနေ့မှာ အင်းနီချင်း Bangladesh နိုင်ငံမှာ သွားခိုလိုနေရသူ Rohingya တပ်သန်းနီးပါးပေါ် စိုးရွားတဲ့ရက်စက်မှုတွေ ကျူးလွန်တဲ့ စစ်တပ် နဲ့တူ ယက်တည်နေတဲ့အတွက် သူ့ကိုအကျဉ်းကနေလူမျိုးအောင်ကျူးပန်းပေးခဲ့သူအများကြီးရဲ့မျှော်လင့်ချက်တွေကိုသစ္စာဖောက်နေတယ်လို့ဝေဖန်ပြောဆိုပါတယ် နိုင်ငံတော်တင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုကနေဒါလွှတ်တော်ကဂုံနူးဆောင်နိုင်ငံသားအဖြစ်အသိအမှတ်ပြုထားတာပြည်ုံသိရေးစပြီးဆွေးနွေးနိုင်မယ့်အလားလာကိုကနေဒါဝန်ကြီးချုပ် Justin Trudeau ကဗိုလ်တော်ဦးနှင့်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြတော့တွေကိုပြောကြားသွားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါခင်ဗျာဒီမနေ့အစီအစဉ်ထုတ်လို့ရေမှုကဒေါက်ခင်မျိုးသက်ဖြစ်ပါတယ် စပိုင်းဆိုင်ရာ engineer ကတော့ John Ellison ပါ ဒီကနေ့မနေ့အစီအစဉ်တွေကိုတော့ကျွန်တော်ဇဝန်လိုင်ကအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အတန်ကနေမြန်မာသားအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ30နှင့်40 40ကိုလိုကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာသောတာရှင်များတို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှစ်ပြားရှင်လန်းချမ်းမြေနိုင်ကြပါစေခင်ဗျာကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.